Welcome to the Voice of America in Burmese.
ဒီအောင်ကင်ဝေးတဲ့ညတညဖြစ်ပါစေဗျာအမေရိကန်ပြည်အောင်စုဝါရှင်တန်ဒီစီမြို့တော် VOA American အစံကနေ2022ခုနှစ်နိုဝင်ဘာလ23ရက်စနေနေ့ညပိုင်းမြန်မာဘာသာစီစဉ်နေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိ9လိုမီတာ1925 30နဲ့လိုင်းလမီတာ190တို့ပြင် VOA ရဲ့ Facebook စာမျက်နှာကနေလည်းစတင်အစံလွှင့်နေပါပြီခင်ဗျာစီစဉ်မှုကတော့ကျွန်တော်ဂျန်နိုင်ပါ
ဒီကနေ့ညပိုင်းသတင်းတွေကိုတော့ကုတ္တကျော်တိုင်းနဲ့ကျမနန်းလာတို့တင်ပြသွားမှာပါ။ပရတိမာကျင်းပနေတဲ့ဥတုရာသီဆိုင်ရာညီလာခံ COP26 မှာအပြစ်တက်သဘောတူညီမှုမရသေးပါဘူး။တက္ကပိုလ်ချုပ်မူကြီးမင်းအောင်လိုင်းနဲ့ Nippon Foundation ဥက္ကဋ္ဌတို့နေပြည်တော်မှာဒီကနေ့တွေ့ဆုံပါတယ်။နိုင်ငံဆောင် COVID ကာကွယ်ဆေးတန်းတူညီမျှမရတဲ့ပေါ် WHO အကြီးအကဲကဝေဖန်ပြောဆိုလိုက်ပါတယ်။ဒီလိုသတင်းတွေကြားကြမှာပါရှင်။
ဟုတ်ကဲ့ပါအခုညပိုင်းနားဆင်ရမယ့်သတင်းတွေမှာတော့နိုင်ငံတော်မှာကျောင်းသားလူငယ်တွေကဆရာနာရှင်စနစ်ကိုတော်လန်တိုက်ပွဲဝင်နေကြတာနဲ့ပတ်သက်ပြီးတော
့ကျွန်တော်တို့ကရှိရနေပြီးတော့အဆုံးတီတိုက်ပွဲဝင်မှဒါကြီးကအောင်မြင်ပြီးတော့အကုန်လုံးတော့ကျွန်တော်တို့အပါအဝင်နောက်ပြီးကြတော့ဒီနနာကဲကလေးကြီးအကုန်လုံးကောင်းပါဆိုတော့ကျွန်တော်တို့ကဒီတိုက်ပွဲကိုအဆုံးတီသွားဖို့ဆုံးဖြတ်ခဲ့ပါပြီ
။မုံရတက္ကသိုလ်ကျောင်းသားကိုဟိန်းပြောသွားတာဖြစ်ပါတယ်ဒီအကြောင်းကိုဒုစံအစီအစဉ်မှာနားဆင်ရဖို့ရှိပါတယ်ဒါပြင်ညယောက်မြို့မှာဘူးကွန်တွေကောက်ပြီးတော့ဘလူးငွေရှာနေကြသလဲဆိုတဲ့သတင်းဆောင်မတို့အပါအဝင်တပတ်တွင်းထိတ်တန့်ရောက်ဝင်မာနဲ့နိုင်ငံတကာသတင်းတွေနောက်ဒီမိုကရေစီလူခွင့်ရတဲ့ခေတ်ပြိုင်ကမ္ဘာအစီအစဉ်စတာတွေကိုလည်းနားဆင်ရဖို့ရှိပါတယ်။အခုတော့နောက်ဆုံးရသတင်းတွေကိုနန်းလောင်နဲ့ကိုချကျော်သိန်းတို့အကြီးအကဲပြီးမှဖြစ်ပါတယ်ဗျာ
။နိုင်ငံကလပ်စကိုမြို့မှာကျင်းပနေတဲ့ COP26 ဥရုယာတီပြောင်းလဲမှုဆိုင်ရာညီလာခံကိုကနဦးအစီအစဉ်တိုင်းတောက်ကြနေမှာအဆုံးမတန်နိုင်ပေဒီကနေ့စနေနေ့အထိဆက်ပြီးတော့ကျင်းပနေပါတယ်။ကြောင်မီတွေထုတ်လို့အသုံးပြုမှုနဲ့ပတ်သက်လို့သဘောတူညီချက်မရသေးတဲ့အတွက်အခုလိုရက်တိုးဆွေးနွေးကြတာပါ။တက်ဆိုင်တဲ့နိုင်ငံအားလုံးရဲ့အမြင်တွေကိုနားထောင်ပြီးတော့ဟန်ချက်ညီညီနဲ့စုပေါင်းဆောင်ရွက်နိုင်အောင်လုပ်ကိုင်နေပါတယ်လို့ COP26 ညီလာခံဥက္ကဋ္ဌအလုတ်ရှာမန်ရဲ့ကြေညာချက်ကိုညီလာခံအနေနဲ့ဆက်မျက်နှာမှာတောက်ကြနေညကဖော်ပြထားပါတယ်။သဘောတူညီချက်မူကြမ်းထွက်တာနဲ့ထုတ်ပြန်ပေးမယ်လို့လည်းဖော်ပြထားပါတယ်။ကမ္ဘာကြီးပုံနွေးလာနေတာကိုဝိုင်းဝန်းဖြေရှင်းတဲ့အနေနဲ့စစ်မှုထုံကားစကာလကရှိခဲ့တဲ့အပူချိန်ထက်1.5ဒီဂရီဆယ်လ်ဆီယက်အထိကျော်မလာအောင်လို့ထိန်းထားနိုင်ရေးနိုင်ငံပေါင်း198နိုင်ငံကကိုယ်စားလှယ်တွေဆွေးနွေးနေတာပါ။ဥရုယာတီပြောင်းလဲမှုကပ်ဘေးကြီးကိုရှောင်လွှဲနိုင်ရေးအဲ့ဒီအပူချိန်ထက်ကျော်မလာအောင်ထိန်းထားမှဖြစ်မယ်ဆိုပြီးတော့2015ခုနှစ်ပြည်သက်မှာနိုင်ငံဆောင်သဘောတူညီခဲ့ကြတာဖြစ်ပါတယ်။တောက်ချနေမနေ့ကထုတ်ပြန်တဲ့သဘောတူညီမှုဒုတိယအမှုကျမ်းမှာတော့ဖလုံအိမ်တက်ငွေထုတ်လုပ်မှုကိုဒီဆယ်စုနှစ်မှာအများဆုံးရှော့ချဖို့ဖော်ပြထားပါတယ်။ဒါအပြင်ဥတုရာသီပြောင်းလဲမှုနဲ့ပိုးပြီးတော့ကြုံတွေ့နေရတဲ့ဆင်းရဲတဲ့တိုင်းပြည်တွေကိုချမ်းသာတဲ့တိုင်းပြည်တွေကငွေကြေးထောက်ပံ့ကူညီဖို့အဲ့ဒီတိုင်းပြည်တွေကစီးပွားရေးလုပ်ငန်းတွေမှာကာဗွန်အောက်ဆိုက်တက်ငွေထုတ်လုပ်မှုကျသွားအောင်ဝိုင်းကူဖို့အမှုကျမ်းမှာဖော်ပြပါရှိပါတယ်။ဖလုံအိမ်တက်ငွေကိုချမ်းသာတဲ့တိုင်းပြည်တွေကအဓိကထုတ်လုပ်နေတာဖြစ်ပေမဲ့လို့အဲ့ဒီဒဏ်ကိုဆင်းရဲတဲ့တိုင်းပြည်တွေကပိုးပြီးတော့ကြုံနေရတာပါ။ဥတုရာသီပြောင်းလဲမှုနဲ့တဟဆာတာဖြစ်အောင်လုပ်ကရေးလက်ရှိပေးနေတဲ့အကူအညီတွေမလုံလောက်တဲ့အတွက်2025ခုနှစ်အရောက်မှာအ ਨੇ ဆုံးနှစ်ဆတိုးပေးဖို့လဲချမ်းသာတဲ့တိုင်းပြည်တွေကိုမူကျင်းမှာတိုက်တွန်းထားပါတယ်။တလောဆင်မှာတော့အမေရိကန်နဲ့တရုတ်တို့ကဒီဆယ်စုနှစ်အတွင်းဖလုံအိမ်တက်ငွေထုတ်လုပ်မှုလျှော့ချရေးပို့လို့ဖို့နိုင်ငံတော်သူလိုက်တယ်လို့နိုင်ငံပေါင်း100ကျော်တို့ကလည်း2030ပြည့်နှစ်အရောက်မှာတည်တော်ပြုံးနေမှုအဆုံးသတ်ဖို့ဒီဆယ်စုနှစ်ကုန်မှာမိသိန်းတက်ငွေထုတ်လုပ်မှုကို30အထိလျှော့ချဖို့သဘောတူညီထားပါတယ်။
ဗီယိုရဲ့မြင့်ကျင်ဖွဲ့စည်းဖြစ်တဲ့ကမ္ဘာသတင်းမီဒီယာဆိုင်ရာ American Agency USAGM ရဲ့အကြီးအကဲဖြစ်ပူလစာဆုရသတင်းတော်ဒူလည်းဖြစ် VOA ရဲ့ညွှန်ကြားရေးမှူးဟောင်းလည်းဖြစ်တဲ့ Amanda Bennett ကိုခန့်ထားရေးအမိတင်သွင်းဖို့သမ္မတဂျိုးဘိုင်ဒန်ကရည်ရွယ်ထားတယ်လို့အင်ဂျီတော်ကတောက်ကြနေမှာပြောပါတယ်ဒီလိုအမိတင်သွင်းခံရတဲ့အတွက်ကျွန်တော်အကူအညီပါတယ်လို့ Miss Bennett က VOA ကိုတောက်ကြနေနှောင်းပိုင်းမှာပြောပါတယ်ဒီကန္နာမှုအတီဖြစ်ပြီးဆိုရင်လွတ်လပ်တဲ့သတင်းမီဒီယာရဲ့တန်ဖိုးကိုထင်ထင်ဖော်ပြဖို့ကမ္ဘာတဝန်းမှာအရေးပါပြီးခက်ခဲတဲ့လုပ်ငန်းတာဝန်ကိုလုပ်ဆောင်နေကြတဲ့လုပ်ငန်းပေါ်မြုပ်နှံမှုအပြည့်ရှိတဲ့သတင်းနောက်တွေအားလုံးနဲ့လက်တွဲလုပ်ဆောင်ရမှာမို့ကျွန်မသိက္ကူဂုဏ်ယူမှာပါလို့လည်းအမန္ဒာဘန်နက်ကပြောပါတယ် USCGN ရဲ့ယာယီအမှုဆောင်ယာရှိချုပ်ကေလူးချော်ကလည်းတောက်ကြနေလေပိုင်းကဝန်ထမ်းအားလုံးစီပေးပို့တဲ့အီးမေးလ်ထဲမှာ Miss Bennett ကိုအမိတင်သွင်းထားတဲ့ကိစ္စကြေညာခဲ့ပါတယ် USCGN မှာ VOA American တန်းဂျူဘာတန်လွင်ဌာနRadio Free Europe, Radio Liberty, RFA နဲ့အရှေ့အလယ်ပိုင်းအတန်နှင့်ကွန်ရက်ဌာနဆိုတဲ့အတန်နှင့်လုပ်ငန်းကြီး၅ခုကိုကြီးကြရတဲ့အဖွဲ့ဖြစ်တယ်လို့ဒီ Open Technology Fan အဖွဲ့ကလည်းကြီးကြရပါတယ်။ယာယီ CEO ဖြစ်သူကေလူးချောင်ကသူ့ကိုခန့်ထားဖို့ကွန်ကရက်တော်ရဲ့အတည်ပြုချက်နဲ့သူရောက်လာမှာကိုကျွန်တော်တို့စောင့်မျှော်နေပါတယ်လို့ဝန်ထမ်းမစီပေးပို့တဲ့ email ထဲမှာရေးထားပါတယ်။ Miss Chow ကိုယာယီ CEO ဖြစ်ခန့်တဲ့အကြောင်းသမ္မတ Biden က2021ခုနှစ်ဇန်နဝါရီလ20ရက်နေ့မှာကြေညာခဲ့တာဖြစ်ပါတယ်။
စူရာမာဆက်အနာသိမ်းထားတာကိုကန့်ကွက်တဲ့ဆန္ဒပြပွဲဒီကနေ့ကြီးကျယ်ကျင်းပဖို့စီစဉ်ထားတာကြောင့်စစ်တပ်ကမြို့တော်ခါဇုံတဝိုင်းတပ်ဖွဲ့ဝင်အများအပြားဖြန့်ချထားပြီးတော့လန်ဒရာတွေကိုလည်းပိတ်ထားလိုက်ပါတယ်။အရတားတွေမပါပဲစစ်အုပ်ချုပ်ရေးကောင်စီဖွဲ့လိုက်ပြီးတော့နေရာအကြမ်းအခုလိုကြီးကျယ်ဆန္ဒပြမှာပါထိတ်တန့်ဗိုလ်ချုပ်ကြီးအဗ်ဂျယ်ဖာတာအယ်ဘူဟန်ကအရတားအစို အနာသိမ်းထားတဲ့ဘုတ်ချုပ်အယ်ဘူဟန်ကအုတ်ချုပ်ရေးကောင်စီကောင်ဆောင်အဖြစ်တက္ကသိုလ်ခန့်အပ်လိုက်တဲ့အတွက်အနောက်နိုင်ငံတွေရဲ့ပြစ်တင်ပြောဆိုမှုတွေကြည်ကြဲပြင်းထွက်ပေါ်လာပါတယ်။ဒီကနေ့ဆန္ဒပြပွဲအတွက်စစ်တပ်ရဲနဲ့စစ်ဖက်အထောက်အကူပြုတပ်ဖွဲ့အတော်များများမြို့တော်ခါတော်တဝိုင်ဖြန့်ကျက်ချထားပြီးတော့အနီအနားကမြို့တွေနဲ့ဆက်ထားတဲ့တရားတွေကိုလည်းပိတ်ထားတယ်လို့ တဲ့ Resistant Committee ဆိုတဲ့အဖွဲ့ကဒီစီစဉ်မှုနဲ့ဆန္ဒပြကြမှာလည်းဖြစ်ပါတယ်
။ဂျာရူကနားယူတော်မယ့်ဖိလစ်ပိုင်သမ္မတရိုဒီဂိုဒူတာတေရဲ့တမီးဖြစ်သူစတာရတ်ဒူတာတေဟာ2022ခုနှစ်ရွေးကောက်ပွဲမှာဒုသမ္မတလောင်းဖြစ်ဝင်ရောက်ရှင်ပြိုင်မယ်လို့အစိုးရရွေးကောက်ပွဲကော်မရှင်ကဒီကနေ့ပြောတဲ့အကြောင်း AFP သတင်းတပုတ်မှာရေးထားပါတယ်။သူရွေးကောက်ပွဲဝင်မဲ့အပေါ်လာတော်ကြာခံမှန်းချက်တွေထွက်ခဲ့ပြီးတဲ့နောက်တရားဝင်ကြေညာချက်ထွက်လာတာပါ။တမီးပြည်သူဒူတာဒေးဟာနိုင်ငံရဲ့ဒုတိယအမြင့်ဆုံးယာရုတာဝန်အတွက်ရွေးကောက်ပွဲဝင်မယ်လို့ရွေးကောက်ပွဲကော်မရှင်ကသူ့ရဲ့ Facebook မှာကြေညာပါတယ်။မြို့တော်ပုံအင်ဒေးဆရာဒူတာဒေးဟာဒုတိယသမ္မတနေရာအတွက် Lakhs CMD ပါတီကိုကိုယ်စားပြုပြီးဝင်ရောက်ရှင်ပြိုင်မယ့်အကြောင်းသူ့ကိုယ်စားလှယ်ကနေတဆင့်ကိုယ်စားလှယ်လောင်းလျှောက်လွှာတင်သွင်းထားပါတယ်လို့သူ့ရဲ့ပြောခွင့်ရ Christina Garcia Fresco ကလည်း Facebook မှာရေးထားပါတယ်။ရှင်းနေမိလားမှာကျင်းပမဲ့ရွေးကောက်ပွဲအတွက်အမည်စင်းတင်သွင်းရမယ်နောက်ဆုံးရဖြစ်တဲ့နိုဝင်ဘာလ15ရက်မတိုင်ခင်လေးမှာပဲတမီးဒူတာဒီရွေးကောက်ပွဲဝင်မဲ့ဆုံးဖြတ်ချက်ထွက်လာတာပါ။သမရနေရာအတွက်ရွေးကောက်ပွဲဝင်မဲ့ Ferdinand Marcos Jr. ကတမီးဒူတာဒီကိုဒုသမရလောင်းအဖြစ်ချက်ချင်းပဲထောက်ခံချက်ပေးခဲ့ပါတယ်။သူဟာဖိလစ်ပိုင်အာဏာရှင်အောင် Ferdinand Marcos ရဲ့သားဖြစ်ပါတယ်။
ဒီ UI America အတန်းညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နိုင်ကနေ10နိုင်အထိတိုင်းဒိုမီတာ19 kHz 1553ညတိုင်းဒိုမီတာ25 kHz 1783ညတိုင်းဒိုမီတာ32 kHz 9335တို့အပြင်စနေတနင်္ဂနွေမှာဟိုင်လန်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ခင
်ဗျာ VOA မြန်မာပိုင်းရဲ့စနေနေ့ညဘက်အစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်မြန်မာနိုင်ငံမှာရောက်ရှိနေတဲ့ Nippon Foundation ဥက္ကဋ္ဌမြန်မာနိုင်ငံအမျိုးသားပြန်လည်တင်မြှင့်ရေးဆိုင်ရာဂျပန်အစိုးရရဲ့အထူးကိုယ်စားလှယ်ယူဟီဆဆာကာဝါနဲ့စစ်ကောင်စီကောင်ဆောင်ပို့ချုပ်မှုကြီးမြောင်လောင်တို့ဒီကနေ့နေပြီးတော့တက်မတော်အရေးတာမှာတွေ့ဆုံတယ်လို့စစ်ကောင်စီကသတင်းထုတ်ပြန်ပါတယ်မစ္စတာဆဆာကာဝါဟာနိုဝင်ဘာ12ရက်တောက်ကြနေ့ကမြန်မာနိုင်ငံကိုရောက်ရှိလာတာဖြစ်ပြီးဒီကနေ့မှာပို့ချုပ်မှုကြီးမြောင်လိုင်းနဲ့တွေ့ဆုံတာပါတွေ့ဆုံချိန်အတွင်းမြန်မာနိုင်ငံရဲ့ဖြစ်ပေါ်ပြောင်းလဲမှုအခြေအနေတွေငင်းကြရဲ့လုပ်ငန်းစဉ်ကိစ္စနဲ့ဂျပန်နိုင်ငံကကူညီဆောင်ရွက်ပေးနေတဲ့အခြေအနေတွေကိုဆွေးနွေးခဲ့ကြတယ်လို့ထုတ်ပြန်ချက်မှာပါရှိပါတယ်မစ္စတာဆဆာကာဝါဟာမနေ့ကရခိုင်ပြည်နယ်ဘက်ကိုတောရောက်ပြီးတော့ဒေတာခံရခိုင်ကောင်းဆောင်တို့နဲ့တွေ့ဆုံခဲ့ပါတယ်ဂျပန်နိုင်ငံကိုပြန်ထွက်ခင်နိုဝင်ဘာ16ရက်နေ့မှာတော့ရှန်တိုင်းရင်းသားပါတီ SNL နဲ့ပြည်သူ့ပါတီအပအဝင်နိုင်ငံရေးပါတီကောင်းဆောင်တို့နဲ့ရန်ကုန်မှာတွေ့ဆုံဖို့ရှိပါတယ်စစ်ကောင်စီကဖန်ဆီးထားတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်နဲ့တော့မစ္စတာဆဆာကာဝါတွေ့ဆုံဖို့ရမှာမဟုတ်ပါဘူ
းဒီဥရညံထုတ်စီနိုဗက်ကိုဗစ်ကာယောဂါကာကွယ်ဆေးနှစ်တန်းရန်ကုန်လေဆိပ်ကိုမနေ့ကရောက်လာတယ်လို့ကျန်းမာရေးဌာန Facebook မှာဖော်ပြထားပါတယ်အဲ့ဒီအထက်မှာမြန်မာနိုင်ငံကဝယ်ယူထားတာကာကွယ်ဆေးအရေးအတွက်တန်းပါပြီးကျန်တဲ့ကာကွယ်ဆေးအရေးအတွက်တန်းကတော့ဒီဥရညံကလှူဒါန်းတာပါအဲ့ဒီဆေးတွေကိုအသက်70နှစ်အထက်ကျောင်းသူကျောင်းသားတွေနဲ့တခြားသမတ်အုပ်စုတွေကိုထိုးပေးမယ်လို့ကျန်းမာရေးဌာနကပြောပါတယ်မြန်မာနိုင်ငံမှာကိုဗစ်ကာကွယ်ဆေးကိုတိုင်းနဲ့ပြည်နယ်တွေမှာထိုးပေးနေပြီးလက်ရှိအချိန်ထိကာကွယ်ဆေးနှလုံးအပြည့်ထိုးပြီးသူ 9.3 သန်းနဲ့ဆေးတစ်လုံးထိုးထားပြီးသူ 9.3 သန်းရှိတယ်လို့ကျန်းမာရေးဌာနကဆိုပါတယ်စစ်တပ်ကအနာသိမ်းပြီးနောက်ပိုင်းကျန်းမာရေးစနစ်အကောင်းကောင်းမလဲပတ်နိုင်တဲ့အတွက်အမှန်တကယ်ပိုးကူးသူနဲ့တည်ဆုံးသူအရေးအတွက်ဒီရမကများနိုင်တယ်လို့ကျန်းမာရေးပညာရှင်တွေနဲ့ပရိုဟိတလုပ်နေသူတွေကသုံးသပ်ကြပါတယ်
ဝင်ငွေနဲ့နိုင်ငံတွေမှာ COVID-19 ရောဂါကာကွယ်ဆေးပထမတလုံးထိုးပေးတဲ့အရေးအတွက်ထဲချမ်းသာတဲ့နိုင်ငံတွေမှာဖြည့်စွက် COVID ကာကွယ်ဆေးထိုးပေးတဲ့အရေးအတွက်ကနေ့စဉ်6ဆပုံများနေတယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO အကြီးအကဲကတောက်ကြားနေမှာပြောပါတယ် လူရဲ့အများစုကိုကာကွယ်ဆေးထိုးပြီးတဲ့နိုင်ငံတွေကကာကွယ်ဆေးတွေဆက်ပြီးတော့တိုးလောင်းထားကြတဲ့အချိန်မှာဝင်ငွေနှိမ့်နိုင်ငံတွေမှာတော့ကာကွယ်ဆေးရဖို့ဆက်ပြီးတော့စောင့်နေရတော့မယ်လို့ WHO အကြီးအကဲ Tedros Adhanom Ghebreyesus ကတောက်ကြားနဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်။ကမ္ဘာလုံးဆိုင်ရာကာကွယ်ဆေးတန်းတူညီမျှမရတာနဲ့ပတ်သက်ပြီးတော့တာဟာမတော်မတည့်တဲ့လောက်ရတစ်ခုဖြစ်ပြီးချက်ချင်းရပ်ပြရပါမယ်လို့ဒေါက်တာ Tedros ကပြောပါတယ်။ COVID ရောဂါလက်ရှိအခြေအနေနဲ့ပတ်သက်လို့လည်းပြီးခဲ့တဲ့သတင်းပတ်ကဥရောပမှာ COVID-19 ရောဂါကိုဆက်သူနှစ်တန်းနေပါရှိခဲ့ပြီးတော့ကာယကစားပြစ်ကြတဲ့ကဆိုရင်အဲ့ဒီဒေသမှာတပတ်အတွင်းအများဆုံးကူခဲ့တာပါလို့ပြောသလိုကိုဗစ်ကြောင့်သိဆုံးသူအရေအတွက်တဝက်ကျော်ရှိပါတယ်လို့လည်း WHO အကြီးအကဲကပြောပါတယ်
။ကိုဗစ်ကာကွယ်ဆေးမဖြစ်မနေထိုးရမယ်ဆိုတဲ့အမိန့်ကိုစန့်ကျင်ကန့်ကွက်တဲ့အနေနဲ့ဩစတြေးလျနိုင်ငံမဲလ်ဘုန်းမြို့မှာထောင်နဲ့ချီတဲ့လူတွေဒီကနေ့စူဝေးဆန္ဒပြကြပါတယ်။ဆန္ဒပြပွဲအတွင်းကြီးနယ်အစိုးရကနာဇီတွေနဲ့နှိုင်းယှဉ်တာမျိုးရှိတယ်လို့နိုင်ငံရေးသမားတွေကအကြမ်းဖက်လှုပ်ရက်လှုပ်ဖို့ပြောဆိုတာတွေလည်းရှိတယ်လို့ဒေသတွင်းသတင်းတရက်ကပြောပါတယ်။ဩစတြေးလျနိုင်ငံမှာအသက်16နှစ်အထက်ကိုဗစ်ကာကွယ်ဆေးအပြည့်ထိုးပြီးသူ83ရာခိုင်နှုန်းရှိပါတယ်။နိုင်ငံတော်ဝန်လုံးနေနဲ့ဆိုရင်တော့ကိုဗစ်ကာကွယ်ဆေးကိုကိုယ်သဘောဆန္ဒအရထိုးရတာပါ။ဒါပေမဲ့လည်းပြည်နယ်နဲ့ဒေသတွင်းလုပ်ငန်းတော်များမှာတော့ကိုဗစ်ကာကွယ်ဆေးမဖြစ်မနေထိုးဖို့သတ်မှတ်ထားပြီးဆေးထိုးမထားသူတွေအနေနဲ့စောက်တော့ဆိုင်လာတာနဲ့ဂီတာပွဲတွေသွားတာမျိုးကိုကန့်သက်တမ်းမြစ်ထားပါတယ်။ဗစ်တိုးရီးယားပြည်နယ်စောက်လို့ရဲ့လူသမားတွေကာကွယ်ဆေးအပြည့်ထိုးထားရမယ်ဆိုတဲ့အမိန့်ကဒီကနေ့ကစပြီးတော့အသက်ဝင်တာပါ။ကိုဗစ်ကာကွယ်ဆေးထိုးအစီအစဉ်စတင်ရေးလက်တလောဆန္ဒပြပွဲတွေမှာအကြမ်းဖက်မှုတွေရံပန်ရံကတွေ့ရတတ်ပေမဲ့ဒီကနေ့ဆန္ဒပြပွဲကတော့ငြင်းငြင်းချမ်းချမ်းရှိတယ်လို့သတင်းစာတစ်ခုမှဖော်ပြထားပါတယ်ဒုတိယစစ်တမ်းတွေအကြားနိုင်ငံတော်ဆန္ဒပြပွဲတွေတိတ်မကြီးပဲ10ခန်းတန်းလောက်ပဲရှိပါတယ်လူကြီး25တန်းရှိတဲ့ဩစတြေးလျရဲ့ဒုတိယလူကြီးအထူးသဖြင့်ဗစ်တိုးရီးယားပြည်နယ်မှာကာကွယ်ဆေးထိုးပြီးသူ89ရာခိုင်နှုန်းရှိပြီး6လတာကာလအတွင်းကတ်ရောဂါထိန်းချုပ်ရေးလော့ခ်ဒေါင်းချရတဲ့အချိန်က6ကြိမ်ရှိခဲ့ပါတယ်အိန္ဒိယနိုင်ငံနူဒီလီမျိုးတော်မှာတော့အစိတ်သင့်လောက်တဲ့အထိလေလူညဉ့်ညမ်းနေတာနဲ့အန်ရယ်ကြီးတဲ့မီးခိုးမြူဖုံးအခြေအနေတွေဟာတိတ်ကိုဆိုးရွားနေပြီလို့ပြောပြီးဒါကိုဖြေရှင်းရေးရေးပေါ်အစီအစဉ်တရက်ကိုဖက်ဒရယ်ဆိုးရွားနေတဲ့ချမှတ်ဖို့အိန္ဒိယတရားသူကြီးချုပ်ကဒီကနေ့ဆုံးဖြတ်ချက်ပေးလိုက်ပါတယ်မျိုးတော်မှာမီးခိုးမြူဖုံးအခြေအနေပိုဆိုးလာနေတာကိုကံပြဖြေရှင်းဖို့တရားသူကြီးချုပ်ကလို့တိုက်တွန်းထားပါတယ်ခင်ဗျာ
နောက်ဆုံးရသတင်းတွေကိုနန်းလောင်နဲ့ကိုကျော်ကျော်သိန်းတို့ကြီးညာပေးခဲ့တာဖြစ်ပါတယ်ခင်ဗျာ VOA ကနေစနေနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုဆက်ပြီးတော့အသံလွှင့်ပေးနေပါတယ်အခုကစပြီးတော့သတင်းဆောင်ပါတွေနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပြီးတော့မှာဖြစ်ပါတယ်ရေကမှာအရင်ဆုံးတော့မြန်မာနိုင်ငံတဝန်းကလူခွေအခြေအနေတွေကိုတင်ဆက်ပေးနေတဲ့ဒုအသံအစီအစဉ်ကိုနားဆင်ရမှာပါဒီတစ်ပတ်မှာတော့နိုင်ငံတဝန်းစစ်အာဏာရှင်စနစ်ကိုတော်လှန်နေကြတဲ့ကျောင်းသားလူငယ်တွေသူတို့ဘာအတွက်တိုက်ပွဲဝင်နေကြသလဲဆိုတာကိုနားဆင်ရမှာဖြစ်ပါတယ်ဒီစီဇန်ကိုတော့ Frontier မြန်မာဝိုင်းတော်သားတွေကစူးစီးတင်ဆက်ပေးထားတာဖြစ်ပါတယ်ခင်ဗျာ
မင်္ဂလာပါရှင်မြန်မာနိုင်ငံတဝမ်းမှာရှိတဲ့လူအခွင့်အရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတယ်ဒို့တန်ပတ်စင် Podcast အစီအစဉ်ကနေစစလိုက်ပါတယ်ဒီစီဇန်ကို Foundation Hero တွေကတင်ဆက်တာဖြစ်ပါတယ်ဆရာနာရှင်ကိုစန့်ကျင်တော်လှန်နေကြတဲ့နိုင်ငံတော်အမှားရှိတဲ့ကျောင်းသားတွေရဲ့တန်ကကြကြလောင်လောင်ပေါ်ထွက်နေစေဖြစ်ပါတယ်။ဒီတစ်ပတ်မှာတော့နိုင်ငံရေးတက်ကြွလှုပ်ရှားသူကျောင်းသားလူငယ်တွေသူတို့ဘာအတွက်တိုက်ပွဲဝင်နေကြလဲဆိုတာကိုနားဆင်ရမှာပါ။ဒီဆောင်မကို Foundation Hero တဲကတင်ဆက်ထားတာဖြစ်ပါတယ်။
ဒီလူတော်လိုင်းတစ်ခုလုံးရဲ့အဓိကပြာယုံနဲ့အဓိကဟိုလှုပ်ရှားမှုတွေကိုပေါ်ဆောင်နေတဲ့လူတွေအင်အားစုတစ်စုအကြီးဆုံးအင်အားစုကတော့လူငယ်အင်အားစုပဲဟိုဆိုတော့16 18 20အဲ့ဒီပတ်ဝန်းကျင်အရွယ်လူငယ်တွေဆိုရင်သူတို့ကဟိုရန်သူလိုသဘောထားနေပြီးသူတို့ကဟိုတရက်တစ်ပတ်လိုသူတို့ကမြင်နေကြပြီးတော့အမားသူတို့မျက်စီထဲမှာဘယ်လိုပြောရမလဲတန်ရရှိပြီဆိုတော့အနေဆုံးစင်ကတော့ကျွန်တော်တို့စစ်စေးတာပြူတာပေါ့လေလမ်းသွားလမ်းလာရင်လည်းသူတို့တဏှာရှိပြီဆိုရင်အဲ့ဒါအောင်မှသူတို့အားမရဆိုရိုက်တယ်နှက်တယ်ပေါ့လေအဲ့ထက်အဆိုးဆုံးကတော့သူတို့ဖန်စီနှိပ်စက်တယ်ဆိုတဲ့ဟာမျိုးတွေပ
ါကျောင်းသားကြီးကိုအဲ့လိုပြစ်ချက်ပြီးဖန်စီရမျိုးဆိုတော့ကျောင်းသားကြီးဆိုတာရန်သူမှမဟုတ်တာဒီမှာရှိရဲ့ကျောင်းသားကြီးဆိုတာဒီရန်သူမဟုတ်ဒီမြန်မာပြည်ထဲမှာရှင်မြန်မာပြည်ပြည်သားကြီးမြန်မာပြည်ကျောင်းသားကြီးပဲပေါ့အဲ့ဒါကိုသူတို့ပြစ်ချက်တယ်ဆိုကြတဲ့ဒါကလူခွင့်ချိုးဖောက်တာရောက်သွားပါပြီဗ
ျရုပ်ပိုင်းဆိုင်ရာလုံးလုံးမို့စိတ်ပိုင်းဆိုင်ရာလုံးလုံးမို့မရှိဘူးမရှိပဲနဲ့အဲ့တော့ဒီအချိန်မှများကအဖမ်းခံလိုက်ရမယ်ဘယ်အချိန်မှများအသက်ခံလိုက်ရမယ်ဆိုရက်ဆိုရင်ပူပန်သိမ့်နေပဲအငြင်းနေတင်ပွားอยู่ပြောမယ်ဆိုရင်မှုတွေနဲ့ဆိုရင်ထင်လဲမှုတွေနဲ့ပဲဖြတ်ကျော်နေရပါဘောနော်ဒီအချိန်လေးကြီးက
စစ်အာဏာရှင်ကိုစန့်ကျင်တော်လှန်နေကြတဲ့ကျောင်းသားလူငယ်တွေရဲ့လက်ရှိသူတို့ကြုံတွေ့နေရတဲ့အခြေအနေတွေဖြစ်ပါတယ်။ကျောင်းသားလူငယ်တွေဟာခေတ်ဆက်ဆက်မှာတော်လှန်ရေးတွေမှာတက်ကြွစွာပါဝင်ခဲ့ကြသူတွေဖြစ်ပြီးတော့အခုတစ်ချိန်အာဏာသိမ်းမှုမှာလည်းတက်ကြွစွာပါဝင်တွန်းလှန်မှုတွေကြောင့်စစ်ကောင်စီရဲ့ပြစ်မှတ်ထားစောင့်ကြည့်ခံရသူတွေထဲမှာပါဝင်ပါတယ်။အသက်20အရွယ်တက္ကသိုလ်ကျောင်းသူမက်ရွှေကြီးကအာဏာမသိမီအချိန်တည်းသခိုင်းတိုင်းမော်ရွာတက္ကသိုလ်မှာတမိုင်းမေဂျာအဓိကနဲ့ဒုတိယနှစ်တက်ရောက်နေသူပါစစ်အာဏာသိမ်းမှုပြီးတဲ့နောက်အာဏာရှင်စန့်ကျင်ရေးတွေမှာပါဝင်ခဲ့ပြီးစစ်ကောင်စီဘက်ကသူမကိုဖမ်းဆီးဖို့ကြိုးစားလာတာကြောင့်ပုံရှောင်နေရတဲ့အခြေအနေပါ
ညီမတို့ကအိမ်မှာမလီပဲနဲ့ညီမတနည်းမှာပုံနေတဲ့အချိန်မှာညီမတို့အဖွဲ့ရကိုတက်ပတ်နေပြီးတော့ကြိုးစားလာတယ်ညီမလေးရဲ့အိမ်ကိုပေါ့ဝင်စီမယ်လို့တွေ့တဲ့ရတယ်ပေါ့ဟိုပေါ့သူရဲ့တမီးကိုဝင်စင်းတယ်လို့ဆိုပြီးတော့ပြောလိုက်တာအချိန်မှာညီမတို့ဒီအဲညီမရဲ့မဟုတ်ဘူးညီမရဲ့တမီးကားဆိုလို့အဖေရောအမေရောကြံခဲ့တဲ့ညီမလေးရောအကုန်လုံးတခြားမျိုးကိုအဲလိုပြောင်းခဲ့ရတဲ့အိမ်မှာမနေပဲနဲ့ပလာတဲ့ဒီအလုပ်မျို
းအရင်ကတော့မက်ရွှေကြီးကကျောင်းတွင်းကျောင်းပြင်လူမှုအကျိုးပြုပရိုက်တာအလုပ်တွေလုပ်ရတာနှစ်သက်ပြီးသူ့ရည်မှန်းချက်အတိုင်းကြိုးစားနေတဲ့လူငယ်တူပါသူကအာနာသိမ့်မှုကိုစန့်ကျင်မှုဆုံးဖြတ်ခဲ့ပြီးနောက်အာနာရှင်လက်အောက်ကျောင်းမတက်ရေးလှုပ်ရှားမှုအပြင်မျိုးဝပျောက်ကြားဆန္ဒပြမှုတွေမှာလည်းပါဝင်ခဲ့ပါတယ
်။အာနာစသိနေစုတနေ့ကနေပြီးတော့ဒီ CDN လုတ်ခဲ့တာပေါ့နော်။အကြောင်းမတတ်ဘူးပေါ့နော်။ဗခယုံချက်နဲ့လဲဆိုတော့ကျတော့ဒါစစ်အာနာရှင်ရဲ့လက်အောက်မှာအကြောင်းမတတ်ဘူးဆိုတော့ဆန္ဒပါပြီးတော့ကျတော့ဘာလို့မတက်ရလဲဆိုတော့ကျတော့ဒီပညာရေးကအခုလက်ရှိအောင်တော်ဆုံးနေစစ်အာနာရှင်ရဲ့လက်အောက်မှာဆိုရင်ပို့ပြီးတော့ဆိုးလာမှာပဲရှိတယ်။
အနာဒိအစောပိုင်းကာလတွေတုန်းကနိုင်ငံတော်ဝန်ကမြို့ပေါ်ဆန္ဒပြပွဲတွေကိုကြီးအစ်စ်တွေနဲ့ပြစ်ခတ်နှိမ်နင်းခဲ့တာကြောင့်တည်ဆုံးခဲ့သူတွေနဲ့ဖမ်းဆီးခံရတဲ့ကျောင်းသားလူငယ်လူရွယ်တွေအများပြားရှိခဲ့ပါတယ်။အကြမ်းဖက်နှိမ်နင်းမှုတွေကြုံတွေ့ရပြီးတဲ့နောက်မှာတော့တချို့သောကျောင်းသားလူငယ်တွေဟာစစ်အာဏာရှင်ကိုတွန်းလှန်ဖို့လက်နက်ကိုင်နဲ့လမ်းကိုရွေးချယ်ခဲ့ပါတယ်။တချို့ကတော့မြို့ပေါ်တွေမှာကြံရစ်ခဲ့ပြီးငြင်းငြမ်းစွာဆန္ဒပြသူတွေမြို့ပြပျောက်ကြားအဖွဲ့ဝင်တွေဖြစ်လာပါတယ်။အဲ့ဒီနောက်ပိုင်းမှာတော့စစ်အာဏာရှင်တွေကသူတို့ကိုစက်ကျင်တယ်လို့ယူဆတဲ့ចောင်းသားအင်အားစုတွေနဲ့လူငယ်တွေကိုနေအိမ်တွေထဲထိအင်အားသုံးရှာဖွေမှုတွေခက်စစ်စိတ်လုပ်လာပါတယ်။အနည်းဆက်ဆုံးဖမ်းဆီးမှုကတော့စက်တင်ဘာလအတွင်းကရန်ကုန်မြို့ကြောက်တရားမြို့နယ်အတွင်းမှာတကုံတက္ကသိုလ်ကចောင်းသားចောင်းသူ6ဦးကိုဝင်ရောက်ဖမ်းဆီးခဲ့တာ။နိုင်ငံရေးတက်ကြွလှုပ်ရှားသူចောင်းသားသမဂ္ဂအဖွဲ့ဝင်ចောင်းသားចောင်းသူ3ဦးကိုသူတို့နေအိမ်တွေမှာဝင်ရောက်ဖမ်းဆီးတာ။စားတဲ့ဒီလိုចောင်းသားလူငယ်တွေကိုပြစ်မှတ်ထားတဲ့ဖမ်းဆီးမှုအများပြားကိုစစ်ကောင်စီဘက်ကတနိုင်ငံလုံးမှာလှုပ်ဆောင်ခဲ့ပါတယ်။
အပြင်ထက်တာတွေပါရအစငါတို့ငါနောက်ကိုဘယ်သူတွေများဘယ်လိုပုံစံနေနေလူတွေများနောက်ကနေလိုက်လာနေလဲဆိုတော့ဟိုစိတ်ကကြောမလုံးဘောနော်ကိုယ့်ဟိုတာအလုံးရှိလို့တာအပြင်ထွက်နေရတယ်ဒါပေမဲ့တကယ်တကယ်ခံစားနေရကြောမလုံးဘူးမှာညာဘက်အိတ်တဲ့ညာဘက်တွေရောက်လို့ရှိရင်လည်းအဲ့တိုင်းလည်းဟိုတောင်းတောင်းဆိုလို့ရှိရင်ညာဘက်တွေတော်တော်နဲ့အိတ်မပြောဘူးမနှမ်းမိုးလင်းငန်းကြီးကအဲ့အလင်းရောက်ခန်းထဲရောက်လာပြီးဆိုတော့မှစိတ်ချလက်ချနဲ့အော်ဒီညတော့ငါ AAC ပဲဘာဖြစ်ဘူးဆိုရဲဟာလိုမျိုးအဲ့လိုမျိုးဆိတ်ချလက်ချနိုင်ရတဲ့ပုံစံမျိုးတွေဖြစ်ရှိလာတာပေါ့နော
်ရန်ကုန်အရှေ့ပိုင်းတက္ကသိုလ်ကစိတ်ပညာမေဂျာအထက်ကတတိယနှစ်ကျောင်းသူမလင်းလင်းဖြစ်ပါတယ်အာနာရှင်စန့်ကျင်တဲ့အကြောင်းမတက်ရေးသဘိမ့်မမှုမှာပါဝင်ပြီးလက်ရှိမှာလည်းမြို့ပေါ်ပျောက်ကြားဆန္ဒပြပွဲတွေမှာဦးဆောင်ပါဝင်လေးရှိသူပါကျောင်းသားတမက်ကခေါင်းဆောင်တဦးလည်းဖြစ်တာကြောင့်သူ့လုံခြုံရေးပေါ်စိုးရင်ပူပန်နေရပါတယ်မလင်းလင်းလို့အခြားကျောင်းသားလူငယ်တွေလည်းမလုံခြုံမှုတွေကိုအလားတူခံစားနေကြရပါတယ်အပြင်သွားလာကြတဲ့အခါလူငယ်အရွယ်တွေဖြစ်တာကြောင့်စစ်ကောင်စီတပ်သားတွေရဲ့တန်တရားနဲ့စစ်ဆေးတာမျိုးတွေကိုကြုံကြရတယ်လို့ဒုအတန်ကပြောပါတယ်။ဒုအတန်နဲ့စကားပြောခဲ့ရတဲ့တက္ကသိုလ်ကျောင်းသားဟောင်းများအင်အားစုကကျောင်းသားဟောင်းတို့ကတော့သူဖမ်းဆီးထိန်းသိမ်းခံခဲ့ရတဲ့ကာလအတွင်းမှာစစ်ကောင်စီဘက်ကကျောင်းသားတွေနဲ့ကျောင်းသားသမဂ္ဂလူငယ်တွေအပေါ်တင်းမာတဲ့သဘောထားတွေရှိတယ်လို့ပြောပြပါတယ်။
ကျောင်းသားသမဂ္ဂမပြီးသွားတဲ့အခါကျတော့သူကဒီပုံမှန်ကျွန်တော်တို့ဆက်ဆံတာတော့ပို့ပြီးတော့ဟိုကျင်းမာတဲ့ပုံစံမျိုးကိုရှိရကြ။အဲအဲ့ဒီဟာကဘယ်လိုမျိုးလဲဆိုတော့ကျွန်တော်အစ်မပြောတယ်လေကျွန်တော်တို့ကျောင်းသားမမသိတဲ့အချိန်မှာဖြစ်ကြရတဲ့အစီအစဉ်မရှိတဲ့ဘူး။ဒီကျောင်းသားမသိသွားတဲ့ခါကျတော့ဒီဖြစ်ကြရတဲ့ဒီစီးရင်နေပေါ့နော်။ဆိုတော့ဒီတော့လည်းကျွန်တော်တို့ဒီကျောင်းသားသမဂ္ဂနဲ့ဆက်သက်တဲ့ကိစ္စတွေပဲသူတို့အကြီးအကဲနေတယ်။ဒီကျောင်းသားသမဂ္ဂရဲ့ပတ်သက်ချက်တွေဒီနေရာလေးစာရင်းဒီလိုဘာလုပ်နေလဲဘာတွေလုပ်ခဲ့လဲကျွန်တော်နဲ့ဘယ်လိုအဆက်အသွယ်ရှိလဲဒီအဆက်အသွယ်ရှိတဲ့ဆွေးနွေးတာလေ။
သူဟာလေးလပိုင်းအတွင်းကနေအနီးမှာစောင့်ဖမ်းခံရပြီးအော်တိုဘလအတွင်းကပြန်လည်လွတ်မြောက်လာသူပါပြန်လည်ဖမ်းဆီးခံနိုင်တာကြောင့်ထပ်မံတိတ်ရှောင်နေရပြီးစစ်ကြောရေးနဲ့အကျဉ်းထောင်အတွင်းကရတဲ့စိတ်ဒဏ်ရာတွေကိုကုသဖို့လည်းလှုပ်ဆောင်နေရတယ်လို့ဆိုပါရယ် Pansikan Changda Lungeriha, Sijoyi Adwima, Jimian Tata, Nixat Mimia Muriko, Kani Jadalu, Ajintani Adwima Le, Duroko, Sanshi Nira Muri Shire Lule Piavare. ဆရာနာရှင်စန်းကျင်နဲ့ဖေဖော်ဝါရီလကနေအောက်တိုဘာလ26ရက်နေ့အထိဖန်ဆီးချုံနောင်ခံထားသူပြည်သူ8000ကျော်ရှိနေပါတယ်။အဲ့ဒီထဲမှာနိုင်ငံတော်ဝန်ကဖန်ဆီးကန်ကျောင်းသားပေါင်း950ဝန်းကျင်ပါဝင်ပြီးအခြေခံပညာကကျောင်းသားတွေကနေတက္ကသိုလ်ကျောင်းသားတွေနဲ့ကျောင်းသားသမဂ္ဂအဖွဲ့ဝင်ကျောင်းသားတွေပါဝင်တယ်လို့နိုင်ငံရေးအကျဉ်းသားများကိုညှိစောင့်ရှောက်ရတဲ့
အဆိုပါစီရင်အရာဆန္ဒပြဖြိုခွင်းမှုတွေနဲ့ဖန်စီပြီးနောက်စစ်ကြောရေးမှာနှိပ်စက်ညှဉ်းပန်းမှုတွေကြောင့်ဖန်စီထားတဲ့အတွင်းတည်ဆုံးသူចောင်းသားဥယျာဉ်က80ကျော်ရှိနေပါတယ်။ဒီတော်လိုင်းရဲ့ကဏ္ဍတည်ရလုံးမှာထိတ်ဆုံးဝင်နေပြီးတော့ရှိနေတာကခြေတန်းရှေတန်းအနေရှိနေတာကျွန်တော်လူငယ်တွေចောင်းသားလူငယ်တွေဖြစ်နေတယ်ပေါ့လေဆိုတော့ဒီចောင်းသားလူငယ်တွေရဲ့ဥဆောင်မှုဒီចောင်းသားလူင ကျွန်တော်တို့လူငယ်တွေရဲ့အကြောက်စိတ်ကိုပြန်ပြီးတော့မှရိုက်သွင်းခြင်းနဲ့ဟိုလူငယ်တွေရဲ့အားကိုလည်းကြောက်တယ်လို့ကျွန်တော်မြင်တယ်တစ်ချက်ကလေကြောက်တဲ့အတွက်ကိုသူတို့မှဟိုဖြိုချခြင်းနဲ့ဖြက်စီးခြင်းနဲ့အတွက်ကိုကျွန်တော်တို့အဓိကထားပြီးတော့အဲတာဂက်ထားပြီးတော့ဖန်စီဖြက်စီးခြင်းနဲ့နှိမ့်ဆက်နေတယ်ပေါ့လေဆိုတော့ဖြက်စီးနှိမ့်ဆက်တဲ့နေရာမှာလည်းခုနကလိုတင်းမြစ်ထထအောင
ကျွန်တော်တို့ကတော့ဒီနေ့ကိုပြန်ပြီးတော့ဆက်ဆံရမှာဖြစ်ပါတယ်။ဒီနေ့ကတော့ဒီနေ့ကိုပြန်ပြီးတော့ဆက်ဆံရမှာဖြစ်ပါတယ်။ဒီနေ့ကတော့ဒီနေ့ကိုပြန်ပြီးတော့ဆက်ဆံရမှာဖြစ်ပါတယ်။ဒီနေ့ကတော့ဒီနေ့ကိုပြန်ပြီးတော့ဆက်ဆံရမှာဖြစ်ပါတယ်။ဒီနေ့ကတော့ဒီနေ့ကိုပြန်ပြီးတော့ဆက်ဆံရမှာဖြစ်ပါတယ်။ဒီနေ့ကတော့ဒီနေ့ကိုပြန်ပြီးတော့ဆက်ဆံရမှာဖြစ Sabinia Mijane, Computer Power Nemo Yi Tavi, Nanganjama Scholar Tachine, Atanase, Ayue, Moya, Tagadu, Janga, Kohengaro, Tu Himanja Dribu, Solo Tavi, Sayanashin, Santin, Taiwema, Power Nivare.
She said, We are General Janga, and I got. ပါဘောလမ်းကြောင်းနေတဲ့အတွက်ပေါ့တတိကအတီတော်ဒီဟာကြီးအောင်မြင်မှာဒါကြီးတော့ကျွန်တော်တို့ကရှိရနေပြီးတော့အဆုံးထိတိုက်ပွဲဝင်မှာဒါကြီးအောင်မြင်ပြီးတော့အကုန်လုံးတော့ကျွန်တော်တို့အပါအဝင်ဟောပြီးကြတော့ဒီနာဂတ်ကလေးကြီးအကုန်လုံးကောင်းမှာဆိုတော့ကျွန်တော်တို့ဒီတိုက်ပွဲအဆုံးထိတော်ကိုဆုံးဖြတ်ခဲ့ပါရဲ့ဗျခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ရှင်းနေမယ်လို့ဒိုးတန
Frontier Myanmar Wine Dozari season 10 set ပြီးထားတဲ့ဒုသန် season ကိုနားဆင်ကြရတာဖြစ်ပါတယ်။ဒီကနေ့စနေနေ့ညပိုင်းမြန်မာဘာသာ season တွေကိုည9:00ကနေ10:00ဆက်ပြီးတော့အတန်လွင့်ပေးနေပါတယ်။အခုတစ်ခါတော့အပတ်စဉ်ကဏ္ဍနောက်တစ်ခုကိုတင်ဆက်ပေးမှာဖြစ်ပါတယ်။ကမ္ဘာကြီးပူနွေးမှုကို10နှစ်တွင်2 degree Celsius အောက်ထိန်းထားနိုင်ရေးအမေရိကန်နဲ့တရုတ်နိုင်ငံကြားသဘောတူညီမှုရရှိတာအမေရိကန်မှာနှစ်30အတွင်းကုန်စည်နှုန်းအမြင့်ဆုံးရောက်ရှိတာအပါအဝင်ဒီလိုတပတ်အတွင်းထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုမတ်အီတန်စင်ကတင်ဆက်ပေးထားပါတယ်ခင်ဗျာ
။ဥရောပဖောက်ပြန်ပြောင်းလဲမှုကိုဟန်တာနိုင်အောင်လို့ကြိုးပမ်းတဲ့အနေနဲ့ရှိလာမယ့်ဆယ်စုနှစ်အတွင်းကမ္ဘာကြီးပူနွေးမှုကို2 degree Celsius အောက်ထိလျှော့ချသွားနိုင်ရေးရေရှည်မဟာဗျူဟာချမှတ်ဆောင်ရွက်တော်မယ့်အကြောင်းအမေရိကန်နဲ့တရုတ်နိုင်ငံတို့ကဗိုလ်ဒူနီတုံကပူးတဲ့ကြေညာချက်ထုတ်ပြန်လိုက်ပါတယ်
။ The United States and China have no shortage.of differences.
မြန်မာပြည်အစိုးရတရုတ်နိုင်ငံကြားကွဲလွဲမှုတွေအများရှိနေပေမဲ့ဥရုယာတိအရေးမှာတော့ပူးပေါင်းဆောင်ရွက်သွားဖို့ရှိနေပါသေး။ယာတိလူဆိုင်ရာပြဿနာတွေကတဦးတည်းဖြေရှင်းလို့ရတဲ့ကိစ္စမဟုတ်ပါဘူး။တိတ်ပန်နေကြလေးလာတွေ့ရှိချက်တွေတင်းချာယူပပေတာတွက်ချက်မှုတွေအရာရင်းပင်မရတဲ့ပြဿနာဖြစ်ပြီးတော့အားလုံးပူးပေါင်းဖြေရှင်းကင်တွေရမယ်ကိစ္စပါ။ဆိုပြီးတော့ဥရုယာတိအရေးဆိုင်ရာအမေရိကန်အထူးကိုယ်စားလှယ် John Kerry ကပြောသွားတာပါ။ကိစ္စရဲ့တော်တော်များများမှာကွဲလွဲမှုတွေနဲ့နှစ်နိုင်ငံဆက်စပ်ရင်တင်းမာမှုတွေရှိနေတဲ့အမေရိကန်နဲ့တရုတ်နိုင်ငံကြားဥရုယာတိဖောက်ပြန်ပြောင်းလဲမှုတွေဖြစ်စေတဲ့ကမ္ဘာကြီးပူနွေးမှုကိုအတူပူးပေါင်းပြီးတော့လျှော့ချသွားနိုင်ဖို့နှစ်နိုင်ငံကုစလေတွေဆွေးနွေးပွဲကိုနောက်ဆုံးအချိန်ထိစီစဉ်ညှိနှိုင်းခဲ့ရပါတယ်။အမေရိကန်နဲ့တရုတ်ဟာကမ္ဘာပေါ်မှာဒေသညီညွတ်မှုအများဆုံးထုတ်လွှတ်တဲ့နိုင်ငံတွေဖြစ်တာကြောင့်ယာတိဥတုဖောက်ပြန်ပြောင်းလဲမှုတိုက်ဖြစ်ရေးအနာဂတ်ဆောင်ရွက်ချက်တွေအတွက်အရေးပါတဲ့နိုင်ငံကြီးတွေဖြစ်ပါတယ်။ ဆူဒန်နိုင်ငံမှာအာဏာသိမ်းထားတဲ့စစ်တပ်နဲ့ညှိနှိုင်းဆွေးနွေးမှုတွေအားလုံးကိုညှင်းဆိုတဲ့အကြောင်းဆူဒန်နိုင်ငံရဲ့အဓိကအရက်သားနိုင်ငံရေးညွှန်မှောင်းအဖွဲ့ကနိုဝင်ဘာလ10ရက်နေ့မှာအာဏာသိမ်းပြီးနောက်ပထမဆုံးချိန်ကျင်းပတဲ့ဒင်းစာရှင်းလင်းပွဲတွေမှာပြောဆိုသွားပါတယ်။အာဏာရှင်အိုမာအယ်ဘာရှားကိုဖျောက်ချခဲ့ပြီးတဲ့နောက်စစ်တပ်နဲ့အရက်သားအဖွဲ့အာဏာကိုမျှဝေအုပ်ချုပ်မယ်ဆိုတဲ့သဘောတူညီချက်ကို2019တုန်းကရေးထိုးခဲ့တဲ့ဒီအရက်သားအဖွဲ့ဟာအခုအာဏာသိမ်းမှုကိုလက်မခံတဲ့အကြောင်းနဲ့စစ်တပ်နဲ့လည်းတွေ့ဆုံမှာမဟုတ်တဲ့အကြောင်း Forces of Freedom and Change FSC အဖွဲ့ပြောခွင့်ရ LYT Albania ကဒင်းစာရှင်းလင်းပွဲမှာထုတ်ပြန်ချက်ကိုဖော်ပြခဲ့ပါလေ။လက်ရှိမှာနေချင်းချခံထားရတဲ့ဝန်ကြီးချုပ် Abdullah Hamdok ကိုထောက်ခံတဲ့အကြောင်းဒီညမောင်းဖွဲ့ကပြောတာပါ။ဝန်ကြီးချုပ် Hamdok ရဲ့သဘောဆန္ဒနဲ့ထပ်တူဖြစ်တဲ့အာဏာမသိမ်းခင်အခြေအနေကိုပြန်ရအောင်လုပ်ဖို့ညမောင်းအဖွဲ့ကလည်းတောင်းဆိုထားပါတယ်။အာဏာသိမ်းပြီးတဲ့နောက်ဂျာဝင်ဖြန့်ဖြေးမှုတွေလည်းမရှိသလိုထိပ်ပိုင်းခေါင်းဆောင်တွေကိုဖန့်အပ်ထားခြင်းမရှိပေမဲ့လည်းနိုင်ငံရာလူနေရာတွေကိုတော့စစ်တပ်ကပြောင်းလဲခံထားတာတွေလုပ်ထားပါတယ်။ဒီမိုကရေစီနည်းကြအလှည့်အပြောင်းနဲ့ရွေးကောက်ပွဲတွေကို2023မှာကျင်းပဖို့အာဏာသိမ်းစစ်ခေါင်းဆောင်ဗိုလ်ချုပ်ကြီးအဗ်ဒယ်ဖတာအယ်ဘာဟမ်ကကတိပေးထားပါတယ်။နိုဝင်ဘာလ13ရက်နေ့နဲ့19ရက်နေ့မှာလူသားနဲ့ချီချစ်တဲ့ပွဲပြုလုပ်ကြဖို့တော်လှန်ရေးကော်မတီတွေကစော်ဩထားပြီးတော့ဒါကို FSC အဖွဲ့ကလည်းထောက်ခံတဲ့အကြောင်းပြောထားပါတယ်။စစ်တပ်နဲ့ညီနိုင်မှုမလို့တွဲဖက်မလို့ကိုင်းအစိုးရအဖြစ်အသိမှတ်မပြုဆိုတဲ့အချက်တွေကိုတော်လှန်ရေးကော်မတီတွေကကင်ဆယ်ထားတာဖြစ်ပါတယ်။မဲခင်ပြောင်စုမှာကုန်ပစ္စည်းစည်းနှုန်းတွေမြင့်တက်နေတဲ့အခြေအနေဟာ1992ခုနှစ်နိုဝင်ဘာလနောက်ပိုင်းနှစ်30အတွင်းမှာအမြင့်ဆုံးနဲ့အမြင့်ဆုံးကိုရောက်လာတာဖြစ်တဲ့အကြောင်းအမေရိကန်အလုပ်သမားရေးဝန်ကြီးဌာနကနိုဝင်ဘာလ10ရက်နေ့မှာစီရင်ခံစာထုတ်ပြန်ခဲ့ပါတယ်။အဓိကဈေးတက်တာဟာအစားအသောက်နဲ့လောင်စာဆီဈေးတွေဖြစ်ပြီးတော့ပြီးခဲ့တဲ့လအတွင်းမှာ3,900ခန်းလုံးတက်ခဲ့သလိုစက်တင်ဘာလနောက်ပိုင်းမှာ3,400ခန်းလုံးတက်ခဲ့တယ်ဆိုပြီးတော့ကုန်ပစ္စည်းဈေးအညွန့်ကိမ့်မှာပေါ်ပြထားပါတယ်။ပြီးခဲ့တဲ့12လအတွင်းကုန်ပစ္စည်းဈေးနှုန်းတွေ 6,200 ခန်းလုံးပြတ်လာတယ်လို့လည်းအညွန့်ကိမ့်မှာပေါ်ပြထားတာပါ COVID-19 ကရောဂါကြောင့်စီးပွားရေးဆုပ်ယုပ်မှုတွေကိုကာကွယ်ဖို့အစိုးရဘက်ကဒေါ်လာထရီလီယံနဲ့ချီထောက်ပံ့ရေးစီစဉ်တွေချမှတ်လှုပ်ဆောင်ခဲ့ပြီးချိန်ဝယ်လိုအားနဲ့ကုန်စည်ပို့ဆောင်ရေးလိုအပ်ချက်များပြီးတော့ငွေကြေးဖောင်းပွားမှုအခင်အတိုင်းအတာတစ်ခုထိရှိနေလိမ့်မယ်ဆိုပြီးတော့လေဘိုးဘန်ကတွက်ဆထားပါလေ။ဒါပေမဲ့လည်းမဲခင်ပြောင်စုတဝမ်းအလုံးလုံးမဲ့နှုံးကပြီးခဲ့တဲ့ဇင်းဘက်အတွင်းမှာ 26,900 ကျဆင်းသွားတဲ့အကြောင်းနောက်ထပ်စီရင်ခံစာတစ်ခုမှပေါ်ပြထားပါလေ။ဒီအလုံးလက်မဲ့နှုံးဟာ2020ပြည်နှစ်မတ်လစီးပွားရေးလုပ်ငန်းတွေမဖြစ်မနေပြရတာကြောင့်လူတွေအလုံးလက်မဲ့ဖြစ်ခဲ့ရပြီးတော့နောက်ပိုင်းအနေအဆုံးဖြစ်တဲ့ဆိုပြီးတော့လေစင်ကစားမှာဖော်ပြထားပါတယ်။ကမ္ဘာတဝန်းငန်းမှုခေါင်းပါမှုအခြေအနေပြည်ပြသာဆိုးရွားနေရတဲ့အမျှနိုင်ငံပေါင်း43နိုင်ငံမှာအငတ်ပြီးစိုက်မဲ့အရေးကြုံနေရသူ45တန်းတိတိုးလာနေတဲ့အကြောင်းခွင့်သမဂ္ဂစာနယ်ဇင်းအစီအစဉ် WFP ကဒီနေ့မှအစောပိုင်းမှာသတိပေးသွားပါတယ်။ဒီနေ့အစောပိုင်းမှာအခုလိုအငတ်ပြီးစိုက်နေသူပေါင်း42တန်းရှိခဲ့ရတာကနေအခုနောက်ပိုင်းအာဖဂန်နစ္စတန်နိုင်ငံမှာငန်းမှုခေါင်းပါမှုတန်းကြုံလာရနိုင်သူ3တန်းတိုးလာတာကိုလေ့လာတွေ့ရှိရတာဖြစ်တဲ့ဆိုပြီးတော့ WFP ကပြောပါတယ်။ပြည်ပခါတွေဥရရာတိဖောက်ပြန်ပြောင်းလဲမှုတွေနဲ့ COVID-19 ကပ်ရေးကြောင့်အငတ်ပြီးကြုံရသူတွေတိတိတသာများလာတာဖြစ်ပြီးတော့အခုဆိုရင်လူသန်းပေါင်းများစွာအစာရေစာလုံးဝငတ်ပြတ်ခံနေဖြစ်နေပြီလို့ WFP ရဲ့အမှုဆောင်ညွှန်ကြားမှု David Beasley ကပြောပါလိမ့်။ဒီလိုကမ္ဘာငတ်မှုခေါင်းပါမှုပြဿနာတွေကိုဖြေရှင်းဖို့အတွက်ဒေါ်လာ18,000လိုအပ်နေပြီးတော့ဒါဟာဒီနေ့အစောပိုင်းဒေါ်လာ16,600လိုအပ်ချက်ကနေတိုးလာတာဖြစ်တဲ့အကြောင်းနဲ့ဒီအတွက်အကူအညီရမုံငွေအလွန်အမင်းလိုအပ်နေဆိုပြီးတော့ WFP ကြီးကသတိပေးပြောဆိုထားပါလိမ့်။ Ethiopia, Haiti, Somalia, Angola, Kenya နဲ့ Burundi နိုင်ငံတွေမှာအငတ်ပြီးအနေနဲ့ပို့ဆိုးလာနေတယ်လို့ WFP အဖွဲ့ကြီးကပြောဆိုထားပါလိမ့်။အာကာသယာဉ်မှူး၄ယောက်လိုက်ပါသွားတဲ့ SpaceX Crew Dragon အာကာသယာဉ်ဟာအမေရိကန်ပြည်အစဖလော်ရီဒါပြည်နယ်အာကာသစိတ်ကန်ကနေနိုင်ငံတကာအာကာသစခန်းရှိရာကိုနိုဝင်ဘာလ၁၀ရက်နေ့ဗုဒ္ဓဟူးရာတုန်းကထွက်ခွာသွားခဲ့ပါတယ်
။ 10 9 8 7 6 5 4 3 2 1 0 Ignition and lift off.
အမေရိကန်အာကာသယာဉ်မှူးတွေဖြစ်ကြတဲ့ Roger Chari, Kayla Barron, Thomas Marshburn နဲ့ဂျာမန်အာကာသယာဉ်မှူး Matthias Mora တို့ကဒီနိုင်ငံတကာအာကာသစခန်းမှာ6လကြာစူးစမ်းလေ့လာမှုတွေလုပ်ဖို့ SpaceX Crew Dragon အာကာသယာဉ်နဲ့ Kennedy အာကာသစခန်းကနေထွက်ခွာသွားခဲ့တာပါ။နိုင်ငံတကာအာကာသစခန်းကိုတော့ကြာတာဒီနေ့ညမှာရောက်သွားပါသေးတယ်။တကယ်ကပြီးခဲ့တဲ့အောက်တိုဘာလကုန် Halloween Day တစ်ဆင့်ကြီးများနေ့မှာထွက်ခွာဖို့စီစဉ်ထားခဲ့တာဖြစ်ပေမဲ့လည်းရှားတူးတူမကောင်းတာကြောင့်အပြင်အာကာသယာဉ်မှူးတယောက်နေထိုင်မကောင်းတာကြောင့်ဗုဒ္ဓနေ့ကမှတကယ်ထွက်နိုင်ခဲ့တာပါ။အခုသူတို့ ဲ့ခီးစဉ်ကတော့ SpaceX Crew Dragon အာကာသယာဉ်နဲ့နိုင်ငံတကာအာကာသစခန်းကိုတွားရောက်တဲ့၄စဉ်မြောက်ခီးစဉ်ဖြစ်ပြီးတော့အမေရိကန်အာကာသစူးစမ်းလေ့လာရေးအေဂျင်စီ NASA ကအာကာသခီးစဉ်တွေပြန်ပြီးတော့စခဲ့တဲ့မေလနောက်ပိုင်းမှာ၃ကြိမ်လောက်ဖြစ်ပါလိမ့်အမေရိကန်ပြည်ပြင်ပေါ်ကနေအာကာသယာဉ်မှုတွေရဲ့အခုလိုခီးစဉ်တွေကို NASA က2017မှာရန်နာခဲ့ပြီးတော့ပြီးခဲ့တဲ့မေလကမှပြန်ပြီးတော့စခဲ့တာဖြစ်ပါလိမ့်ရှင
်ဒီဘက်တွင်ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုမအီတာစင်ကတင်ဆက်ပေးခဲ့တာဖြစ်ပါတယ်ဗျာ
VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Bamis app ကို download လုပ်ရယူနိုင်ပါတယ် Android address ဆိုရင် Google Play App Store မှာ VOA Bamis လို့ရှာပြီး download လုပ်နိုင်သလို iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ် VOA Bamis app မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာတိုက်ရိုက်နားထောင်လို့ရသလိုသတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအဆင်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ်
ဒီအမေရိကန်တန်ကနေနိုမာ73ရက်စနေနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုည9နာရီကနေ10နာရီထိလိုင်းဒိုမီတာ1925 30နဲ့လိုင်းလမီတာ190တို့ကနေဆက်ပြီးတော့အတန်လွှင့်ပေးနေပါတယ်အခုဆက်ပြီးထုတ်လွှင့်ပေးမယ့်အစီအစဉ်တွေမှာတော့အမေရိကန်နိုင်ငံနယူးယောက်မြို့ကဘူးကွန်နေကောက်ပြီးဝင်ငွေရှာနေတဲ့သူတွေအကြောင်းနဲ့အတူအပတ်စဉ်ကဏ္ဍတွေမှာတော့ဒီမိုကရေစီလူ့ခွင့်ရေးနဲ့ခေတ်ပြိုင်ကမ္ဘာအစီအစဉ်ကိုအပါအဝင်တပတ်တွင်းထိတ်တန့်ရောက်မြန်မာသတင်းတွေကိုလည်းနောက်ပိုင်းမှာထုတ်လွှင့်ပေးသွားဖို့ရှိပါတယ်။အရင်ဆုံးတော့နိုင်ငံတကာသတင်းတစ်ပုဒ်ကိုပြောပြပေးသွားမှာပါ။အမေရိကန်ပြည်ထောင်စုမှဘီယာဘူးအေးဘူးကွန်တွေကောက်ပြီးတော့ပြန်ရောင်းရင်းအတံမွေးဝမ်းကြောင်းပြုနေကြသူတွေဟာတနည်းအားဖြင့်ကမ္ဘာမြေကြီးနဲ့သဘာဝပတ်ဝန်းကျင်ညဉ့်ဉန်းမှုကိုကာကွယ်စောင့်ရှောက်နေကြသူတွေပါ။ဒါပေမဲ့သူတို့ဟာတရားဝင်အလို့သမားတွေအဖြစ်အသီးမှတ်ပြုခြင်းမခံရတာကြောင့်တရားဝင်အလို့သမားတွေလို့အကျိုးခံစား권မျိုးလည်းမရကြပါဘူး။ဒီလိုပတ်ဝန်းကျင်ထိမ့်သိရေးတစ်ဖက်တစ်လမ်းကလှုပ်ဆောင်သူတွေကိုဘသူတွေကအကာအကွယ်ပေးမှာပါလဲ AB သတင်းတပုတ်ပေါ်အခြေခံပြီးတော့မတ်ခွာညိုကပြောပြပေးမှာဖြစ်ပါတယ်ဗျာ
နယူးယောက်မြို့ရဲ့ Brooklyn လမ်းမကြီးပေါ်မှာတဆေကြီးပွဲတော်နေ့အထိမ်းအမှတ်ပြင်ဆင်ထားတာတွေကိုအသက်80အရွယ် Laurentino Marin ရက်ကြီးပေါ်မှာအားပါဘူးသူကမနေ့ခင်းတိုင်းလုပ်နေကြထုံးစံမပြည့်ဈေးပစ္စည်းတွေတင်နေလှဲနေတတ်ထူဘူး plastic ဘူးဘောင်းစုံကိုလိုက်ကောက်ရင်းအလုံများနေရပါတယ်ဒါတွေကိုသွားသွင်းနိုင်မှပတ်စံရမှာပါ။ဟုတ်ပြီ။ဘယ်လိုမှမရဘူး။
trabajar. Por eso ando uno luchando. ဝင်ရွတ်ဘူးကွန်တွေလိုက်ကောက်ရတယ်။အကူအညီတွေလည်းဘာမှမရ။အလုပ်ကလည်းမရှိဆိုတော့ဒီနည်းနဲ့ပဲရက်တည်ရတယ်လေ
။ညူယောက်မြို့မှာဘူးကွန်ကောက်သူတွေခန့်မှန်းကြီး1000လောက်ရှိပါလေ။အများအားဖြင့်မာရင်တို့လိုအသက်ကြီးမှလက်တင်အမေရိကတို့တရုတ်ပြည်တို့ကနေရွှေ့ပြောင်းလာတဲ့သူတွေဟာပလတ်စတစ်နဲ့အလူမီနီယံဘူးကွန်တွေကောက်ပြီးပြန်ရောင်းရငွေနဲ့ဝမ်းရည်ကိုဖြည့်ရှင်းကြရတာပါသူ့မှာတော့အလုပ်ရှင်ရလို့မရှိပါဘူးဒီလောက်ကတစ်နှစ်ကိုအနည်းဆုံးဒေါ်လာ30ကနေ40အထိရတတ်ပြီးဆက်နဲ့အဝိရှော်တဲ့ဆိုင်မှာအလုပ်လုပ်တဲ့သမီးဖြစ်သူရဲ့ဝင်ငွေနဲ့ပေါင်းလိုက်ရင်တော့တစ်လကိုဒေါ်လာ1800လောက်ပေးရတဲ့အိမ်လာခကာမိပါလေတကယ်တော့နယူးယောက်ပြည်နယ်မှာပလင်းခွန်တစ်လုံး5ဆင့်ပေးဖို့ဆိုတာဟာ1982ခုနှစ်နယူးယောက်ပြည်နယ်ရဲ့ဥပဒေမှာအတည်ပြုပေးထားတာပါအခုနှစ်ပေါင်း40ကြာလာတဲ့အထိဒီဥပဒေကအပြောင်းလဲမရှိသေးပါဘူး။ပြည်내အစိုးရကတော့ဒီဥပဒေမူကြမ်းဟာ2020တနှစ်တည်းမှာတင်နယူးယောက်မြို့အတွင်းကပလတ်စတစ်ဖန်နဲ့အလူမီနီယံဘူးဘုံခွက်ခွန်ပေါင်း 5.5 ဘီလီယံကိုပြန်ပြီးတော့အသုံးပြုစေနိုင်ခဲ့တယ်လို့ပြောပါတယ်။ဒါဟာရောင်းချလိုက်တဲ့ 8.6 ဘီလီယံရဲ့ထက်ဝက်ကျော်တဲ့ပမာဏကိုပြန်သုံးနိုင်တာဖြစ်ပါတယ်။အခုလိုသဘာဝပတ်ဝန်းကျင်ညဉ့်ဉန်းမှုလျှော့ချရေးမှာဘူးဘုံကောက်သူတွေကခရာကြပြီမဲ့သူတို့ကတရားဝင်မဟုတ်တဲ့အလုပ်သမားတွေပါဒါကြောင့်တရားဝင်အလုပ်တွေမှာရတတ်တဲ့ခံစား권တို့ကျန်းမာရေးအာမခံတို့မရကြပါဘူ
း
အမိုက်တွေကိုလာဆွပြီးတော့ရှာဖွေတာကိုမကြိုက်ကြတဲ့လူတွေလည်းရှိတယ်ကျမတို့ကိုဆိုရင်တလိษံတွေကိုမောင်းတယ်လို့ကိုမောင်းထုတ်ကြတာကျမတို့ဟာဝမ်းရည်အတွက်ဘလောက်ခက်ခက်ခဲခဲရက်တည်နေကြရတယ်ဆိုတာသူတို့နားမလည်ဘူးလေတကယ်လို့သာကျမတို့ကဒီလိုစွန့်ပစ်ပစ္စည်းတွေပြန်သုံးလို့ရအောင်လိုက်ကောက်မပေးဘူးဆိုရင်အဲ့ဒီပလတ်စတစ်တွေကရေမြောင်းတွေပိတ်ဆို့ပင်လယ်ထဲကိုရောက်ဖြစ်ကုန်ကြတော့မှာကျမတို့ဟာကမ္ဘာကြီးရဲ့ကောင်းကျိုးကိုတနည်းနည်းနဲ့စောင့်ကြည့်ပေးနေကြတာပါ
အရင်ကဆောက်လို့ရေလုပ်ငန်းခွင်မှာလုပ်နေကြအသက်60အရွယ်မက္ဆီကန်တယောက်ဟာအခုတော့ဘူးကွန်ခွက်ခွန်တွေကိုပဲကောက်ပြီးတော့ရောင်းစားနေကြရတယ်လို့ဆိုပါတယ်ရှင်
။မခွန်ညိုပြောပြတော့တာဖြစ်ပါတယ်။အခုတခါတော့ဒီမိုကရေစီလူ့ခွင့်ရေးနဲ့ခေတ်ပြိုင်ကမ္ဘာဆိုတဲ့အစီအစဉ်ကိုတင်ဆက်ပေးမှာဖြစ်ပါတယ်။ ကိုဗစ်ကပ်ဘေးကိုတကဘာလုံးရင်ဆိုင်ကြတာပါကက်ကအဓိကအဖြစ်ကျမရေးကိစ္စဖြစ်ပေမဲ့နိုင်ငံတနိုင်ငံချင်းအလိုက်မတူတဲ့ဒီမိုကရေစီလူ့ခွင့်ရေးဆိုင်ရာပြဿနာတွေကိုရင်ဆိုင်နေကြပါတယ်ဒီတစ်ပတ်ဒီမိုကရေစီလူ့ခွင့်ရေးနဲ့ခပြိုင်ကဘာအစည်းအဝေးမှာအမေရိကန်နိုင်ငံမှာရင်ဆိုင်နေရတဲ့ပြဿနာတွေကိုမဟာပွဲလာယူကြတဲ့ကျောင်းသူကျောင်းသားနှစ်ယောက်နဲ့ဦးတမောင်တန်းကမေးမြန်းတင်ပြထားပါတယ်ဗျာ
ကိုဗစ်ကပ်ဘေးဖြစ်လာတဲ့အခါဘလို့ရင်ဆိုင်ကြမလဲဆိုတာကနိုင်ငံတကာနိုင်ငံချင်းရဲ့တိစောက်ဖွဲ့စည်းထားပုံလူခွင့်ရေးတွေအပေါ်လေးစားမှုအစဉ်လာတွေနဲ့ဆက်ဆက်လာခဲ့ပါတယ်။ဒါ့အပြင်နိုင်ငံရေးတိုက်ပွဲတွေနဲ့လည်းဆက်နွယ်လာခဲ့ပါတယ်။သဘောကျလွဲမှုတွေကိုတုံ့ပြန်ဆက်ဆံကြပုံကအဲ့ဒီနိုင်ငံတကာနိုင်ငံရဲ့ဒီမိုကရေစီငြိမ်းချမ်းရေးနဲ့တည်ငြိမ်ရေးကိုအဆုံးဖြတ်ပေးနိုင်ကြပါတယ်။ချက်ပေခွာနေထိုင်သွားလာကြပါနှောက်စီးတက်ကြပါလို့အစိုးရတွေကပြောလိုက်တဲ့အခါအထူးသဖြင့်ဒီမိုကရေစီထုံးကားတဲ့နိုင်ငံတွေမှာကန့်ကွက်ဆန္ဒပြသူတွေပေါ်လာကြပါတယ်။မတက်ဖူးမနေဘူးဆိုတဲ့သူတွေရှိလာကြပါတယ်။နိုဝင်ဘာပထမပတ်ထဲထိဩစတြေးလျမှာဆန္ဒပြနေကြတော့မှာကာကွယ်ဆေးကိုအစိုးရဝန်ထမ်းတွေဟာအပြစ်မထိုးမနေရထိုးရမယ်။ဝန်ထမ်းတရားအထက်ပုဂ္ဂလိကလုပ်ငန်းတွေမှာလည်းကာကွယ်ဆေးကိုအပြစ်ထိုးကြရမယ်။ဒါမှမဟုတ်တပတ်တစ်ခါကိုဗစ်ပိုးစစ်ရမယ်လို့အမေရိကန်ပြည်ထောင်စုရဲ့ဖက်ဒရယ်အစိုးရကပြတ်ထားလိုက်တဲ့အခါပြည်နယ်ဆယ်ပြည်နယ်ဝန်းကျင်ကအုပ်ချုပ်ရေးမှုတွေကဖက်ဒရယ်အစိုးရကိုတရားစွဲဖို့ပြင်ဆင်ကြပါတယ်။ဘရာဇီးနိုင်ငံမှာတော့အထက်လွှတ်တော်ကကော်မတီတက်ဖွဲ့စည်းပြီးတမ်ရာဘော်ဆိုနာရိုရဲ့ကိုင်ပွဲကဲ့ပုံတွေကိုစစ်ဆေးခဲ့ပါတယ်။ကိုဗစ်ကြောင့်လူ6သိန်းကျော်သေဆုံးခဲ့ရတာပါ။ကော်မတီရဲ့အစိုးရခန်းစာကတမ်ရာကိုရာဇဝတ်ကြောင်းရအရေးယူဖို့တိုက်တွန်းထားပါတယ်။တချို့ကလူခွင့်ရေးတောင်းကနေကြည့်ပြီးဘရာဇီးတမ်ရာရဲ့ကိုဗစ်ကိုင်ပွဲပုံဟာလူသားမျိုးနွယ်တရားလုံးပေါ်ကျွလွန်တဲ့ရာဇဝတ်မှုဖြစ်တောင်းဝေဖန်ခဲ့ကြပါလေ ICC လို့အတူတူကြတဲ့အပြည်ပြည်ဆိုင်ရာရာဇဝတ်ခုံရုံးအထိတက်ဖို့လဲပြောကြတာတွေကိုသတင်းတွေမှာဖတ်ခဲ့ရပါတယ်ကိုဗစ်ကပ်နဲ့ဆက်နွယ်ပြီးအမေရိကန်ရင်ဆိုင်နေရတဲ့ခေတ်ပြိုင်ဒီမိုကရေစီနဲ့လူ့ခွင့်ရေးပြဿနာတွေကိုနားထောင်ကြည့်ကြရအောင်ပါကိုဗစ်ကာလအတွင်းဂျော့ချ်တောင်းတက်ကလိုမှာဥပဒေမဟာဘွဲ့ယူခဲ့တဲ့မြန်မာနိုင်ငံကအထက်တန်းရှိနေကိုကောင်းမြတ်အာကာနဲ့စတန်ဖို့တက်ကလိုမှာနိုင်ငံတကာဆက်ဆံရေးနဲ့မူဝါဒဘာသာရပ်မဟာဘွဲ့လာယူတဲ့မတ်မီမီခန့်တို့ကိုကျွန်တော်အခုလိုနေမြန်ခဲ့ပါတယ်လူခွင့်ရေးတောင်းကပြီးရင်ဖက်ဒရယ်တိုင်းပြည်ဆိုတဲ့တောင်းကနေကြည့်မယ်ဆိုလို့ရှိရင်အမေရိကန်နိုင်ငံမှာကိုဗစ်ကပ်ကိုစီမံကိန်းတော်ပုံနဲ့ပတ်သက်ပြီးဘာတွေကိုသတိထားမိလဲခင်ဗျဟု
တ်ကဲ့ခင်ဗျဟုတ်ကိုဗစ်ကိစ္စကိုပြောမယ်ဆိုလို့ရှိရင်ပေါ့နော်ကျွန်တော်တို့အနေနဲ့အကြမ်းမြင်နှစ်ပိုင်းတွေ့မိတယ်ဗျပထမတစ်ပိုင်းကတော့ကျွန်တော်တို့ဒီနိုင်ငံနေမှာပေါ့နော်ကိုဗစ်ကိုဆန့်ပြီးတော့မပြတ်အောင်ကျွန်တော်တို့ထိန်းချုပ်ကာကွယ်ရတဲ့အပိုင်းဥပမာအချင်းကျွန်တော်တို့မြို့တွေကိုကျွန်တော်တို့လော့ကောင်းချတာတို့ကျွန်တော်တို့ဒီအိမ်မှာပဲနေခိုင်းတဲ့ stay home တို့ကျွန်တော်တို့ covid ရောဂါပိုးရှိတဲ့လူတွေကိုတီးတန့်ခွဲပြီးတော့ဟို quarantine ထားတာကိုကျွန်တော်တို့တွေ့ရတယ်ပေါ့နော်အဲ့ဘက်မှာဆိုလို့ရှိရင်ကျွန်တော်တို့လူခွင့်ရေးရှုထောင့်ကနေကြည့်မယ်ဆိုလို့ရှိရင်တနင်္ဂနွေနိုင်ငံအတိုင်းတွေပုံချင်းတော့ဒီပြောကျွန်တော်တို့ဒီအမေရိကဘက်မှာဆိုရင်တော့လူတူဦးချင်းအခွင့်အရေးပိုင်းကပိုအားကောင်းတယ်လို့ပဲပြောရမှာပေါ့နော်ကျွန်တော်တို့ဒီတခြားဒီကမ္ဘာရှိပိုင်းနိုင်ငံတွေဖြစ်တဲ့စင်ကာပူတို့ဩစတြေးလျတို့နဲ့ရှင်လိုက်မယ်ဆိုလို့ရှိရင်ပေါ့နော်ဒါလို့ဆိုတော့အဲ့ဘက်အပိုင်းတွေမှာဆိုလို့ရှိရင်ကျွန်တော်တို့ဒီ stay home တို့ lockdown တို့ဆိုလို့ရှိရင်တော်တော်ကြီးတင်းတင်းကြပ်ကြပ်လောက်တာကိုကျွန်တော်တို့တွေ့ရတယ်ပေါ့နော်ဟိုကျွန်တော်ဒီအမေရိကကိုပထမဆက်စပ်ချင်းရောက်တော့ဆိုလို့ရှိရင်လည်း quarantine လို့ပြောရဆိုလို့ရှိရင်အရန်တင်းကြပ်တာတွေကျွန်တော်တို့မတွေ့ခဲ့ဘူးပေါ့နော်ဒုတိယအပိုင်းအနေနဲ့ဆိုလို့ရှိရင်တော့ကိုဗစ်မဖြစ်အောင်ကြိုတင်ကာကွယ်ရဲ့အပိုင်းအိမ်မှာဆိုလို့ရှိရင်လည်းကျွန်တော်တို့ဒီနှာခေါင်းဆီးတက်ရမယ်ဆိုတဲ့အမိန့်လေးကာကွယ်ဆေးထိုးရမယ်ဆိုတဲ့အမိန့်လေးပေါ့နော်အခုနောက်ပိုင်းဆိုလို့ရှိရင်ကျွန်တော်တို့ဒီကာကွယ်ဆေးဒီအလုပ်ခွင်တွေမှာမဖြစ်မနေထိုးရမယ်ဆိုတဲ့အမိန့်လေးကိုကျွန်တော်တို့ဒီ Biden အစိုးရဖွဲ့ရနေပြီးတော့ချမှတ်နာတွေကိုကျွန်တော်တို့တွေးလာရတယ်။အဲ့ခါမှာဆိုလို့ရှိရင်လည်းကျွန်တော်တို့တချို့ပြည်နယ်နဲ့တချို့ပြည်နယ်ကနေပြီးတော့ပေါ့နော်ကျွန်တော်တို့ဒါနဲ့ပတ်သက်ပြီးတော့ကန့်ကွက်မှုတွေရှိတာကိုလည်းကျွန်တော်တို့ပြဿနာလေးပေါ်နေရပါတော့အခုလောလလလူခွင့်ရေးကောင်းစဉ်အောက်ကနေပြီးတော့အဲ့ဒါလေးကိုလည်းကျွန်တော်တို့တွေ့ရှိရပါတ
ယ်။ဟုတ်ကဲ့ဒီကိုဗစ်ရောဂါကတကယ်တော့အဓိကအဖြစ်ဆိုရင်တော့ကျန်းမာရေးကိစ္စပဲပေါ့နော်။ဘာကြောင့်အဲ့ဒီလိုလူခွင့်ရေးကိစ္စတွေပါလာတယ်လို့ထင်နေကြ။ဟု
တ်ကဲ့ဟုတ်ဟုတ်ကိုဗစ်ကတော့ကျန်းမာရေးကိစ္စကတော့မှန်ပါတယ်ခင်ဗျ။ဒါပေမဲ့တကဘာလုံးတိုင်းတာဖြစ်နေတဲ့ဒီကပ်ရောဂါဆိုပြီးဆိုရလေကျွန်တော်တို့နိုင်ငံကြီးအစိုးရအနေနဲ့ပို့ပြီးတော့တင်းကျပ်တဲ့မူဝါဒတွေအမိန့်တွေပေါ့နော်။ချမှတ်ဆောင်ရွက်လာတာကြီးကျွန်တော်တို့တွေ့ရပါတယ်။အဲ့လိုမျိုးချမှတ်ခြင်းအဖြစ်ပေါ့နော်ကျွန်တော်တို့လူတူဦးတယောက်ချင်းဖြစ်စေအစုဖွဲ့လိုက်ခြင်းဖြစ်စေသူတို့ရဲ့နေထိုင်ခွင့်နေသူတို့ရဲ့ဒီစိတ်ကူးတာခွင့်နေတခြားစီးပွားရေးလူမှုရေးယဉ်ကျေးမှုတခြားလွတ်လပ်ခွင့်ရပိုင်ခွင့်နေပေါ့နော်အဲ့ဒါတွေကိုလည်းကျွန်တော်တို့ဟိုပုတ်တိုက်မှုတွေရှိလာတာကိုကျွန်တော်တို့တွေ့ရပါတယ်ခင်ဗျအဲ့ဒါကြောင့်မို့လဲကျွန်တော်တို့လူခွင့်ရေးနဲ့ပို့ပြီးတော့သက်ဆိုင်လာတာပါဟုတ်ကဲ့
ဥ
ဟုတ်ဘယ်လိုမျိုးလဲဆိုတော့ကျွန်တော်တို့အခုဒီအိုင်ဒန်အစိုးရအနေနဲ့ဆိုလို့ရှိရင်နှစ်ထောင်နှစ်ဆယ်နှစ်ဒီနှစ်စပိုင်းကနေစပြီးတော့ကျွန်တော်တို့လူရောက်တရာထပ်ပို့တဲ့
ဒီအလုံးခွင့်နေရာမှာဆိုလို့ရှိရင်ကျွန်တော်တို့ဒီကာကွယ်ဆေးကိုထိုးဖို့ထိုးရမယ်တကယ်လို့မထိုးလို့ရှိရင်လည်းကျွန်တော်တို့အပတ်တိုင်းပေါ့နော်ကိုယ်စီရိတ်နဲ့ကိုဗစ်မရှိကြောင်းဖိစစ်ချက်ကိုကျွန်တော်တို့အမြဲတမ်းပေးရမယ်ဆိုရယ်ပုံစံမျိုးတွေကျွန်တော်တို့လုပ်လာတာကိုတွေ့ရတယ်ပေါ့နော်အိပ်ပိုင်းမှာဆိုလို့ရှိရင်လည်းလူတဦးချင်းစီရဲ့ဟိုလွတ်လပ်ခွင့်ပေါ့နော်ဒီဗက် ကိုဗစ်ကာကွယ်ဆေးထိုးမထိုးပြီးရင်ကျွန်တော်တို့မတ်ဆိုတမတ်ဆိုတာလူတယောက်ချင်းဆုံးဖြတ်မဲ့ကိစ္စဖြစ်တယ်။မိမိရဲ့ဆုံးဖြတ်ချက်နေရာမှာအစိုးရကဝင်ပြီးဆုံးဖြတ်ပေးကြမလို့ဘူးနိုင်ငံတော်ကဝင်ပြီးဆုံးဖြတ်ပေးကြမလို့ဘူးဆိုတဲ့ယူဆတွေလည်းရှိလာတာတွေ့ရတယ်ကျွန်တော်တို့တင်းနေဖတ်ကြတဲ့အခါမှာ။အဲ့တော့လူတူးချင်းခွင့်ရင်းတဲ့အစုပေါင်းခွင့်ရေးတွေဒါထိတ်
ဒီနေ့ကျွန်တော်တို့ဒီစီဝါကူညီနဲ့လူအပ်တဲ့လူမှုထောက်ပံ့တွေကိုတင်းတော်တဲ့ ီလူမှုအဆင့်တန်းတွေကိုရပိုင်လို့ရှိရဆိုပြီးတော့ကျွန်တော်တို့ဖော်ပြထားတွေ့ရတယ်။ကျွန်တော်တို့လူခွင့်ဆိုင်ရာဥပဒေကိုပြန်ပြီးတော့လေးလာတုံးသက်မယ်ဆိုလို့ရှိရင်လည်းပေါ့နော်ကျွန်တော်တို့ဒီလူသူတယောက်ချင်းရဲ့ရပိုင်ခွင့်လွတ်လပ်ခွင့်တွေကအများပြည်သူရဲ့ကျန်းမာရေးနဲ့တက်တက်လာရဲ့အချိန်မှာဆိုလို့ရှိရင်တော့အရေးပေါ်အခြေအနေမှာကန့်သက်ချက်တွေရှိရမယ်ဆိုပြီးတော့ကျွန်တော်တို့ပြောလာတာကိုတွေ့ရမှာပါ။ကျွန်တော်အနေနဲ့ပြောရမယ်ဆိုရင်တော့ကျွန်တော်မြန်မာမှာရှိတဲ့စကရက်တခုလိုပဲပေါ့နော်။တင်းကြောင်ညီမလောင်ပါသေးနဲ့ဆိုတဲ့စကရက်အတိုင်းပဲပေါ့နော်။အဲ့တော့ဒီလိုမျိုးကိုဗစ်ကပ်ရောဂါဆိုပြီးဖြစ်နေတဲ့အခြေအနေအနေထားမှာဆိုလို့ရှိရင်ကိုယ့်ရဲ့ပတ်ဝန်းကျင်ကိုယ့်လူအတိုင်းဝိုင်းအောင်တခုလုံးပေါ့နော်။ကျွန်တော်တို့ပြန်ပြီးတော့ခြုံကြည့်ပြီးတော့ပြန်လည်သုံးသပ်တင်တယ်လို့ကျွန်တော်အနေနဲ့မြင်ပါရခင်ဗျ။ဟုတ်ကဲ့
။ကိုကောင်းမြတ်အာကာနဲ့မမီမီခန့်တို့ဆွင်တွေ့သွားခဲ့ကြတာပါ။ဖက်ဒရယ်နိုင်ငံတနိုင်ငံဖြစ်လာတဲ့အခါဘူအစိုးရနဲ့ပြည်နယ်အစိုးရတွေကြားအာဏာခွဲဝေမှုကအဓိကကျတဲ့အချက်တစ်ချက်ဖြစ်လာပါတယ်။ကျမေးဆောင်ရှောက်မှုဟာပြည်내အစိုးရတွေရဲ့တာဝန်ဖြစ်တာကြောင့်တမ္ပရဘိုက်တန်ရဲ့ဆွေးနွေးဆောင်ရွက်ချက်တွေဟာကပ်ဘေးကိစ္စမဟုတ်တော့ဘဲဖွဲ့စည်းပုံဆိုင်ရာပြဿနာဖြစ်တယ်လို့ဖက်ဒရယ်အစိုးရကိုတရားစွဲဆိုသူတွေကပြောကြပါဗျ။ဘိုးအစိုးရနဲ့ပြည်내အစိုးရအနာဇက်အကြမ်းမှာချားထားတဲ့စီးကိုကြော်မကြော်ပြဿနာဖြစ်လာပါတယ်။အလားတူပဲဘိုးအစိုးရရဲ့ကပ်ဘေးကျမေးပြတ်ထားချက်တွေကိုညှင်းဆုံနေကြတဲ့ Republican အုပ်ချုပ်ရေးမှုတွေဟာအသက်နဲ့ဘဝရှင်သန်ခွင့်ဆိုတဲ့အခြေခံအခွင့်အရေးကိုချိုးဖောက်နေတာဖြစ်တယ်လို့ဖက်ဒရယ်အစိုးရရဲ့တရားရေးဌာနကလည်းဆွဆွဲပါတယ်အဲ့လိုပါပဲနှကောင်းစီတက်ရမယ်လို့ဘူအစိုးရကပြောတဲ့အခါဆန့်ကျင်သူတွေကဒါခလူတယောက်ချင်းဆုံးဖြတ်ပိုင်ခွင့်နေတဲ့ကိုနိုင်ငံတော်ကဝင်ရောက်လာတာဖြစ်တယ်လက်မခံနိုင်ဘူးလို့ပြောကြပါတယ်လူခွေရေးပြဋ္ဌာန်းချက်တွေကအဓိကအဖြစ်နိုင်ငံတော်နဲ့လူတယောက်ချင်းစီကြားဆက်ဆံရေးနဲ့ပတ်သက်ပါတယ်လူခွေရေးလို့ပြောတဲ့အခါလူတယောက်ချင်းသဘောအဖြစ်အခွင့်အရေးတွေရှိတယ်လူအုပ်စုအစုပေါင်းအဖြစ်အခွင့်အရေးတွေရှိပါတယ်ဒါပေမဲ့အစုပေါင်းပေါ်တက်ရောက်မှုရှိလာမဲ့ကိစ္စတွေမှာလူတူချင်းစီရဲ့အခွင့်အရေးတွေကိုကန့်သတ်နိုင်တယ်လို့လဲနိုင်ငံတကာလူခွင့်ရေးဥပဒေကဖွင့်ပြထားပါတယ်။တယောက်ချင်းဆိုင်ရာအခွင့်အရေးနဲ့အစုပေါင်းဆိုင်ရာအခွင့်အရေးတွေကိုချိန်ရတာဟာလဲကိုဗစ်ကာလမှာအစိုးရတွေရင်ဆိုင်နေကြရတဲ့စိန်ခေါ်ချက်ဖြစ်ပါတယ်။ကိုဗစ်ကပ်ဘေးဟာကျန်းမာရေးကိစ္စဖြစ်ပေမဲ့ Federal Democracy နိုင်ငံတွေမှာတော့လွယ်မယောင်နဲ့ခက်တိမ်မယောင်နဲ့နဲ့နေတာကိုတွေ့ရကြောင်းပါ။ဒါပေမဲ့ Democracy နိုင်ငံတွေရဲ့အကောင့်ချက်ကတော့တဘောကွက်လွဲမှုတွေဖြစ်တိုင်းအာဏာသိမ်းတာလက်နက်ကင်တိုက်ခိုက်တာတွေကိုမသွားဘဲငြိမ်းချမ်းရေးမပြတ်စီမံခန့်ခွဲသွားနိုင်တာပါပဲကျွန်တော်တပေါင်းသားမှာ
ဥတပေါင်းသားစီစဉ်တင်ဆက်တဲ့ဒီမိုကရေစီလူခွင့်ရေးနဲ့ခေပြိုင်ကမ္ဘာစီစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်အခုတစ်ခါတော့တပတ်အတွင်းထိတ်တန့်ရောက်မြန်မာသတင်းတွေကိုတင်ဆက်ပေးမှာဖြစ်ပါတယ်မြန်မာနိုင်ငံရဲ့သားလုံခြုံရေးအာမခံဖို့ကုလလုံခြုံရေးကောင်စီကတောင်းဆိုလိုက်တာနိုင်ငံရေးပဋိပက္ခကြောင့်အိုးအိမ်စွန့်ပြီးစွန့်ကွာထွက်ပြေးရသူတွေကူညီလှုပ်ဆောင်သူတို့ချို့ကိုစစ်ကောင်စီကဖမ်းဆီးစစ်ဆေးနေတာနဲ့ဒီလိုတစ်ပတ်အတွင်းမြန်မာသတင်းတွေကိုနားလောင်တဲ့ကိုဝင်းခမ်းမောင်တို့ကြီးညာပေးမှာဖြစ်ပါတယ်ခင်ဗျာ
ကုလသမဂ္ဂလုံခြုံရေးကောင်စီကမြန်မာနိုင်ငံအခြေအနေကိုအနိကဆောင်ကျင်းနေတယ်လို့လက်တလောပေါပေါက်နေတဲ့အကြမ်းဖက်မှုတွေချက်ချင်းရပ်ဖို့အရသားတွေရဲ့လုံခြုံမှုကိုအာမခံဖို့နိုဝင်ဘာ10ရက်နေ့ကကြီးညာချက်ထုတ်တောင်းဆိုလိုက်ပါတယ်မြန်မာနိုင်ငံတွင်ကျန်းမာရေးဆောင်ရှောက်မှုနဲ့လူသားချင်းစာနာမှုအကူအညီတွေပေးအပ်နိုင်ရေးအခြေအနေတွေတိုးတက်မှုရရှိဖို့အရေးကြီးတာကိုလည်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ COVID-19 ကာကွယ်ဆေးတွေကိုအဟံအတားမရှိလုံခြုံစွာတန်းတူညီမျှဖြန့်ဝေပေးနိုင်ရေးလိုအပ်နေသူတွေစီကိုအကူအညီတွေပေးနိုင်ဖို့နဲ့ကျန်းမာရေးဆောင်ရှောက်မှုလုပ်ငန်းတွေဆောင်ရွက်နေကြတဲ့ဝန်ထမ်းတွေကိုအပြည့်အဝကာကွယ်ပေးဖို့လည်းကြီးညာချက်မှာထည့်သွင်းတောင်းဆိုထားပါတယ်။မြမအကျက်တဲ့ညီညာစွာအဖြေရှာနိုင်ရေးအရှိတောင်အာရှနိုင်ငံများအဖွဲ့အာဆီယံနဲ့အပြုတဘောဆောင်ပံ့ပိုးပေးတဲ့လုပ်ငန်းစဉ်တွေကိုအပြည့်အဝထောက်ခံတဲ့အကြောင်းထပ်လောင်းဖော်ပြထားပြီးတော့မြမနိုင်ငံကိုအာဆီယံအထူးကိုယ်စားလှယ်အမြန်ဆုံးတွားရောက်နိုင်ရေးအပအဝင်ဘုံတဘောတူညီချက်တွေကိုအကောင့်ထည့်ဖွင့်နိုင်ဖို့လည်းတောင်းဆိုထားပါတယ်။ကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတရက်စ်ကလည်းမြမနိုင်ငံမှာလူနည်းစုတွေရှင်ဆိုင်နေရတဲ့အခြေအနေကိုအင်္ဂါနေ့ကပဲကုလသမဂ္ဂလုံခြုံရေးကောင်စီမှထောက်ပြခဲ့ပါတယ
်။ Serious funding, assistance and conflict management tools.
မြန်မာနိုင်ငံမှာလူငယ်စုတွေပြတ်မှတ်ထားခံနေရပြီးရက်ဆက်ကြမ်းကြုတ်မှုတွေနဲ့အသင်းအာရမမောင်းထုတ်ခံနေရပါတယ်။ကျွန်တော်တို့မျက်စိရှေ့မှောက်မှာပဲထွက်ပေါ်လာတဲ့လူတွေဖန်တီးတဲ့လူသားချင်းစာနာမှုဆိုင်ရာပြည်ပခန့်အကြီးတွေဖြစ်နေတဲ့အီသီယိုးပီးယားနိုင်ငံဒါတွေအပြင်တခြားအဖြစ်ဆိုးတွေဟာကိုဗစ် -19 နဲ့ရာသီဥတုပြောင်းလဲမှုအခြေအနေတွေကြောင့်ပိုပြီးဆိုးရွားသွားစေပါတယ်။
မြန်မာနိုင်ငံအပါအဝင်ကမ္ဘာတစ်ဝှမ်းကြုံတွေ့နေရတဲ့အဖြစ်ဆိုးတွေကိုနိုင်ငံတွေညှိညွတ်မှုနဲ့ဖြေရှင်းဖို့လဲအင်္ဂါနေ့ကကျင်းပတဲ့နိုင်ငံတကာလုံခြုံရေးငြိမ်းချမ်းရေးနဲ့ထိုင်းနေရေးဆိုင်ရာအဆင့်မြင့်တာဝန်ရှိသူများဆွေးနွေးပွဲအတွင်းမှာကုလတွင်းရေးမှူးချုပ်ကတိုက်တွန်းသွားပါတယ်ဆွေးနွေးပွဲအပြီးအဖွဲ့ဝင်နိုင်ငံ15နိုင်ငံစလုံးရဲ့သဘောတူညီချက်နဲ့ထုတ်ပြန်ကြေညာမှာတော့မြန်မာပြည်သူတွေရဲ့ဆန္ဒနဲ့အကျိုးစီးပွားနဲ့အညီအမျိုးသားပြန်လည်တည်မြဲရေးအတွက်တွဲဆောင်ဆွေးနွေးညီနိုင်ဖို့လဲအကြံပြုတိုက်တွန်းထားပါတယ်
စစ်အာဏာသိမ်းပြီးနောက်ပိုင်းပြည်ပခါရီနဲ့လူသားချင်းစာနာမှုဆိုင်ရာအကျပ်တဲတွေပေါ်ပေါက်နေတဲ့မြန်မာနိုင်ငံရေးနဲ့ပတ်သက်လို့အမေရိကန်ပြည်အောင်စုနဲ့မဟာမိတ်နိုင်ငံတွေဆွေးနွေးခဲ့ကြပါတယ်။မြန်မာနိုင်ငံကိုငြိမ်းချမ်းကြံကြံနဲ့ဒီမိုကရေစီလမ်းကြောင်းကိုပြန်ရောက်အောင်နိုင်ငံကအတိုင်းဝိုင်းကထိထိရောက်ရောက်ပူးပေါင်းဆောင်ရွက်နိုင်ဖို့ဥရောပသမဂ္ဂ EU, Britain, ပြည်တိဂျာမနီ, ကနေဒါ, Australia, New Zealand နိုင်ငံကတာဝန်ရှိသူတွေနဲ့အမေရိကန်နိုင်ငံသားဝန်ကြီးဌာနကတိုင်ပင်ခံ Derek Charlotte တို့ဒီသတင်းပတ်ထဲမှာပဲဆွေးနွေးခဲ့ကြတာပါ။မြန်မာစစ်အာဏာပိုင်ရဲ့အကြမ်းဖက်လုပ်ရက်တွေနဲ့လူသားချင်းစာနာမှုအခြေအနေတွေဆိုးရွားလာနေတဲ့အပေါ်စိုးရိမ်တဲ့သဘောထားကိုလည်းဆွေးနွေးခဲ့ကြရတယ်လို့အမေရိကန်နိုင်ငံသားဝန်ကြီးဌာနကဗိုလ်ဒုနေမှာသတင်းထုတ်ပြန်ခဲ့တာပါ။ကျန်းဖက်မှုတွေကိုရပ်ဖို့မတရားဖမ်းဆီးထားသူတွေကိုပြန်လွှတ်ပေးဖို့လူသားချင်းစာနာမှုလုပ်ငန်းတွေလွတ်လွတ်လပ်လပ်လုပ်ကင်ခွင့်ရှိဖို့လူ့အခွင့်အရေးချိုးဖောက်မှုပြဿနာကိုဖြေရှင်းဖို့နဲ့ဒီမိုကရေစီလမ်းကြောင်းကိုပြန်ရအောင်လုပ်ဖို့လည်းအလေးထားပြောဆိုပါရစေ။မြန်မာစစ်အာဏာပိုင်တွေအနေနဲ့အာဆီယံဘုံသဘောတူညီချက်5ရပ်ကိုလိုက်နာဖို့နဲ့အာဆီယံ2ကိုယ်စားလှယ်ကိုလည်းမြန်မာနိုင်ငံကတက်ဆိုင်သူအားလုံးနဲ့တွဲဆုံခွင့်ပြုဖို့အရေးကြီးကြောင်းအမေရိကန်နိုင်ငံသားဝန်ကြီးဌာနတိုင်ပင်ခံရရှိကမဟာမိတ်နိုင်ငံတွေနဲ့ဆွေးနွေးပွဲမှာပြောဆိုခဲ့ပါတယ်
။အာရှဒေသတွေနိုင်ငံတွေနဲ့ပုံမပူးပေါင်းဆောင်ရွက်ဖို့ရည်ရွယ်ချက်နဲ့အရှေ့တောင်အာရှဒေသကိုရောက်ရှိခဲ့တဲ့ British နိုင်ငံသားဝန်ကြီး Liz Truss ကလည်းအင်ဒိုနီးရှားနိုင်ငံသားဝန်ကြီး Retno Marsudi နဲ့နိုဝင်ဘာ17ရက်နေ့ကတွေ့ဆုံခြင်းမှာမြန်မာဒီမိုကရေစီရဲ့ထက်သွင်းဆွေးနွေးခဲ့ပါတယ်
။ We also discussed Myanmar and the importance of bringing back democracy to Myanmar.
မြန်မာနိုင်ငံဒီမိုကရေစီပြန်လည်ထူထောင်နိုင်ရင်းနဲ့အာဆီယံရဲ့အချက်၅ချက်ပါပုံသဘောတူညီချက်ကိုအကောင့်ထဲဖွင့်နိုင်ရေးကိစ္စတွေကိုလည်းဆွေးနွေးခဲ့ပါတယ်လို့ British နိုင်ငံသားဝန်ကြီးကပြောပါတယ်။ဒေတာရင်းနိုင်ငံတွေရဲ့လုံခြုံရေးနဲ့စီးပွားရေးကိစ္စရပ်တွေမှာဗြိတိန်နိုင်ငံဘက်ကပို့ပြီးတော့ပူးပေါင်းဆောင်ရွက်နိုင်ဖို့ရည်ရွယ်ချက်နဲ့ဗြိတိန်နိုင်ငံခြားဝန်ကြီးကမလေးရှား၊ထိုင်းနဲ့အင်ဒိုနီးရှားနိုင်ငံကိုတပတ်ကြာခီစဉ်နဲ့ရောက်ရှိခဲ့တာဖြစ်ပါတယ်။တစ်ချိန်ထဲမှာပဲနိုဝင်ဘာ25ရက်နေ့မှာကျင်းပမဲ့အာဆီယံစီးရင်ကံများအဖွဲ့ချုပ် AFA နဲ့ပတ်လည်ညီလာခံမှာမြန်မာစစ်ကောင်စီကိုယ်စားလှယ်တက်ရောက်မှာဖြစ်တဲ့အတွက်အမေရိကန်နိုင်ငံစီးရင်ကံများစီမံခန့်ခွဲမှုနဲ့ငွေကြေးဆိုင်ရာပညာရှင်များအသင်း IMA ကညီလာခံကနေနှုတ်ထွက်လိုက်ပါတယ်။ဒီညီလာခံကို AFA နဲ့မြန်မာနိုင်ငံလက်မှတ်ရပြည်သူစီးရင်ကံများအသင်း MICA တို့ကပူးတွဲပြီးကမတ်ကထလုပ်ကျင်းပဖို့စီစဉ်ထားတာပါ။ဩစတြေးလျနဲ့နယူးဇီလန်စီးရင်ကံအဖွဲ့တို့ကလည်းတည်ငြိမ်လက်ခံကနေနှုတ်ထွက်ထားပါတယ်။စစ်ကောင်စီကိုယ်စားလှယ်တက်ရောက်မယ်ဆိုရင်ကျန်းတဲ့အဖွဲ့တွေကလည်းညီလာခံကနေနှုတ်ထွက်ကြဖို့လက်မှတ်ရေးထိုးတောင်းဆိုမှုတွေလည်းဆက်ပြီးတော့ရှိနေပါတယ
်။မြန်မာနိုင်ငံတွင်းစီးရင်မတည်ငြိမ်မှုတွေကြောင့်နေရာဆုံးခွာထွက်ပြေးကြရတဲ့စစ်ပေးဒုက္ခတွေလိုအပ်တဲ့အကူအညီတွေပေးဖို့အခက်အခဲမျိုးစုံကြုံနေရပါတယ်
။ကျွန်တော်တို့ကိုဆက်ဆင့်ပါနော်။ဟိုမြို့ပြနဲ့တဆင့်ပို့ပေးတဲ့အဲ့လိုရွာရိတ်ခါတွေပါပြန်ပြီးတော့ပို့ပေးရတာမျိုးဆိုရင်တို့အတွက်တော့အရင်ဆက်ခဲ့တယ်ပေါ့နော်။ဘာလို့ဆိုဒီလိုကမြို့ထဲနဲ့ဆက်ဖို့ဆိုရင်အဲ့လိုမျိုးဟိုစစ်ကောင်စီတာထားတဲ့ခြေတွေအများကြီးချရတာပေါ့နော်။အဲ့လိုမျိုးချရတယ်ဆိုရင်တို့ကတခါတလေလည်းအဲ့လိုမျိုးပေါ့တချို့ကားလည်းဆိုလည်းမိရမျိုးရှိတာပေါ့နော်။မိဆိုရင်တို့လုံအောင်ကြီးတိမ်သွားတာပေါ့နော်။တိမ်သွားတဲ့သူတွေလည်းအဲ့လိုမျိုးတိမ်သွားတာမျိုးဆိုတော့ဆွေးရတာပေါ့နော်။သူတို့ကမြို့ထဲလူတတော်များအခုဆိုရင်သူတို့ကစစ်ပြေဆောင်စခန်းကိုသွားပြီးတော့မလူနိုင်တော့ဘူးเนาะဘာလို့ဆိုရင်မြို့ထဲနေထွက်ဖို့ဆိုရလဲအရင်ခက်ခဲရပါတော့
စစ်ကောင်စီတပ်တွေနဲ့ဒေသခံကာကွယ်ရေးတပ်တွေကြားတိုက်ပွဲတွေဖြစ်နေတဲ့ကြားပြည်နယ်ထဲမှာစစ်ပြေးဒုက္ခတွေတသိန်းကျော်ရှိနေပြီးသူတို့အတွက်လူသားချင်းစာနာမှုအကူအညီပေးနိုင်ဖို့လုံခြုံရေးအပါအဝင်အခက်အခဲမျိုးစုံရှိနေတယ်လို့ကိုယ်တိုင်ကူညီနေသူတွေကပြောပါတယ်ဒုက္ခတွေတွေအတွက်ဆေးဝါးစားနပ်ရိက္ခာတွေကိုအသက်ဘေးအန္တရာယ်ကြီးကကူညီနေကြရတာပါစောင့်ကြည့်ရာဖန်းစည်းတာတွေရှိနေပေမဲ့စစ်ပေးဒုက္ခတွေကအရေးတကြီးအကူအညီလိုအပ်နေတဲ့အတွက်မဖြစ်မနေသွားရောက်ကူညီနေသူတွေလည်းရှိပါတယ
်ဒီဆေးရှော်မင်းဆေးရတဲ့ခိုင်မာဆိုရင်တော်တော်ရှိရှင်နဲ့ဒီမလေးလမ်းကြီးမှာဆက်လက်တွန်းလာတဲ့ခိုင်မာတွေအရင်များတော့ဗောနော်အခုကျွန်တော်ဖြစ်ပြီးဆိုးတယ်ဖန်းစည်းသူတို့ရှေ့မတိုက်တော့ဘူးဒီအခန်းစီကပုံများတယ်အဲ့ဒါတော့အခုအိမ်မှာမှာတဲ့အများကတော့စောင့်နေဆိုကျွန်တော်တို့ကူညီနေဟိုဒီလိုခက်ခက်ခက်ခက်ကြားနေတော့ဒါအောင်တော့ခုပြကြတော့နော်ကျွန်တော်မြန်မာပြည်ဘုန်းတော်ခင်ရောက်ခဲ့ပြီကတော်တော်ဆုံးသားရတယ်။ဒီနေ့တော့ဒီနေ့ကြည့်ချင်တဲ့ချင်းဆိုလေကျွန်တော်တက်နိုင်လို့ပေါ့။ညာလေလို့လို့အမိတဲ့အခါမျိုးဆိုရင်ရောက်တော့ပြပြရတာလို့ရှိတယ်။မတက်နိုင်တဲ့ချင်းဆိုလေဒီအဖြစ်ဖြစ်ကြတာကနေတွေ့အောင်လေ။ဟိုလမ်းကြီးကိုလည်းရှောင်ရှားပြမှာကျွန်တော်ရောက်အောင်တော့နိုင်ကြတော့တော့ပြပြကြတော့နော်။
ကအကူကြီးပေးနေသူတွေဖန်ဆီးခံရတာခေါ်ယူစစ်ဆေးတာတွေရှိတယ်လို့ကြားဒေတာတွေပရာဟိတလုပ်နေသူတွေကပြောပါရယ်စစ်ကောင်စီတပ်နဲ့ဒေတာကန်ကာကွယ်ရေးတပ်ကြားပြစ်ခတ်တိုက်ခိုက်မှုတွေကြောင့်နေရဆွန့်ခွာထွက်ပြေးရတဲ့သူတွေရော့မသွားပေမဲ့အဖမ်းဆီးတွေကြောင့်အကူကြီးပေးနေသူတွေတော့တိတိတသားနှင်းလာတယ်လို့ပရာဟိတလုပ်နေသူတွေကပြောပါရယ်တခါတစ်နှစ်ကြာစီရေးချိန်နေတည်ငြိမ်နေတဲ့ရခိုင်ပြည်နယ်ဘက်မှာလည်းတိုက်ပွဲတွေပြန်ဖြစ်လာပါရယ်မြန မြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်တပ်ဖွဲ့အေအေတို့ကြားအပြစ်ရသဘောတူညီမှုတစ်နှစ်ကျော်ရှိလာချိန်မှာတိုက်ပွဲတွေပြန်ဖြစ်လာတဲ့အတွက်ဒေသခံတွေစိုးရိမ်နေကြပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာပြီးခဲ့တဲ့2018အကုန်ပိုင်းလောက်ကစပြီးရခိုင်လက်နက်ကိုင်အေအေအဖွဲ့နဲ့မြန်မာစစ်တပ်ကြားတိုက်ပွဲတွေအကြီးအကျယ်ဖြစ်ခဲ့တာကြောင့်ဒေသခံ2,000ကျော်လောက်နေရာဆုံးခွာထွက်ပြေးခဲ့ရတယ်လို့လက်ရှိချိန်ရှိလဲနေရာမပြောင်းနိုင်သေးတဲ့အတွက်စစ်ဘေးဒုက္ခတွေတသိန်းနီးပါးရှိနေပါသေးတယ်။
ဆွဲချက်ပေါင်း12ခုနဲ့ရင်ဆိုင်နေရတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်နဲ့စီးပွားရေးအကြံပေးရှွန်တာနဲ့အပအဝင်၅ဦးအမှုအတွက်တက်သေးတွေကိုလာမဲ့နိုဝင်ဘာ25ရက်မှာစတင်စစ်ဆေးတော့မှာဖြစ်ပါတယ်။နိုင်ငံတော်လျှို့ဝှက်ချက်အုပ်တွေချိုးပေါက်တယ်ဆိုတဲ့အမှုနဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်သူ့ရဲ့စီးပွားရေးအကြံပေးဩစတြေးလျနိုင်ငံသားရှွန်တာနောအနာဒီအစိုးရလက်ထက်စီမံကိန်းနဲ့ဗန္ဒာရေးဝန်ကြီးတွေတရားရင်ဆိုင်နေရတာဖြစ်ပြီးလာမဲ့နိုဝင်ဘာ25ရက်နေ့မှာတက်သေးတွေကိုစတင်ခေါ်ယူစစ်ဆေးတော့မှာဖြစ်ပါတယ်။ဒီလိုသက်သေတွေကိုစတင်စစ်ဆေးသွားဖို့တရားရုံးကနိုဝင်ဘာလ17ရက်ရုံးထုတ်ကြားနာချိန်မှာတက်မှတ်လိုက်တဲ့အကြောင်းရှင်းနေတူကပြောပါရယ်ဒေါအောင်ဆန်းစုကြည်ဟာနိုင်ငံတော်လျှို့ဝှက်ချက်အုပ်ရေးအမှုအပါဝင်အမှုပေါင်း17ခုနဲ့တရားရင်ဆိုင်နေရတာဖြစ်ပြီးဒီထဲက9မှုနဲ့ဆွဲချက်တင်ခံထားပါရယ
်ကချင်ပြည်နယ်တွေက KIO ကချင်တပ်တွေထိန်းချုပ်ရာဒေသချုပ်နဲ့ရှမ်းပြည်နယ်တွေက UWSC တပ်ဖွဲ့တွေထိန်းချုပ်ရာပတ်စပ်မှာကိုဗစ်ရောဂါကူးစက်မှုတွေတိုးလာနေတဲ့အတွက်စေဝါနဲ့စားနပ်ရိက္ခာအခက်အခဲရှိလာနေပါရယ်
ကိုဝင်လာတဲ့ကြားတာဆိုတော့တို့အော်လုံးလုံးဆက်ကြုံတွေ့နေရချောင်းဆိုးတာကောင်းကြိုက်တာအာဒီလေးချောင်းနာတာအဲဒါဒီပတ်သက်ပြီးဒီဆေးဝါးတွေထုတ်လို့အပ်တယ်ပြည်ဒီခုနပြောတဲ့အောက်ဆီဂျင်ပေးတဲ့အဆီတောင်မြောက်ရှိသူတို့တွေလည်းဒီဆေးဝါးအာဒီကင်းသူဆောင်တာမျိုးလည်းလိုအပ်တယ်ပြည်အာဒီကဆိုရှင်ပန်းနေရိတ်ခါအာကျွန်တော်တိတဆိုတာအဟာရဖေးရောတော့ပြီးရိတ်ခါဖေးရောလုံလုံလောက်လောက်အဲ့ဒါအာဖြည့်ဆင်းတဲ့ပိုလမ်းတွေလည်းဖေးဆိုတော့ကျွန်တော်နေတော့ခက်ခဲတော့ရှိတယ်ခင်ဗျာ
ကေယောဂါထိချိုရေးအတွက်အိမ်ပြေမထွက်ရအမိန့်တွေလဲလက်တလောထုတ်ပြန်ထားပြီးဒေတာကန်တွေပူပေါင်းပါဝင်ဖို့ကူးစက်ယောဂါကာကွယ်ထိချိုရေးဖွဲ့ကတိုက်တွန်းနေပါတယ်စစ်ကောင်စီရဲ့ကျန်းမာရေးဝန်ကြီးဌာနကတော့ကိုဗစ်ယောဂါကိုတိုင်းရာတစ်ခုထိထိချိုလာနိုင်ပြီဖြစ်တဲ့အတွက်ကန့်သက်ချက်တွေကိုတဖြည်းဖြည်းချင်းလျှော့ပေါ်ပေးနေတယ်လို့ပြောပါတယ်ကိုဗစ်ထိချိုနိုင်တဲ့အပေါ်မူတည်ပြီးဒီဇင်ဘာတောင်မို့ဇန်နဝါရီလောက်မှာကြီးသွားလုပ်ငန်းတွေပြန်ဖွင့်နိုင်အောင်ဆောင်ရွက်နေတယ်လို့စစ်ကောင်စီအကြီးအကဲဗိုလ်ချုပ်မှူးကြီးမေအောင်နိုင်ကနိုဝင်ဘာ9ရက်စစ်ကောင်စီအစည်းအဝေးမှာပြောကြားခဲ့ပါတယ
်။တပတ်တွင်ထိတ်တန့်ရောက်မြန်မာသတင်းတွေကိုနန်းလောင်နဲ့ကိုဝင်းခန့်မောင်တို့ကစူးစီးတင်ဆက်ပေးခဲ့တာဖြစ်ပါတယ်ခင်ဗျာ။သောရရှင်နေနေနဲ့ကျွန်တော်တို့ view မြန်မာပိုင်းကိုစာရေးသားဆက်သွယ်ခြင်းနဲ့တည်သချင်းတောင်းခြင်းနဲ့ဝေဖန်အကြံပေးခြင်းနဲ့ဆိုရင်ကျွန်တော်တို့ကို email ကဖြစ်ဖြစ်တောင်းမို့ Facebook ကဖြစ်ဖြစ်ဆက်သွယ်နိုင်ပါတယ်။ကျွန်တော်တို့ရဲ့ email လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်ခင်ဗျာ။အခုတော့သတင်းချင်းချုပ်ကိုနန်းလောင်ကတလက်ကြီးညာပေးမှာဖြစ်ပါတယ်ခင်ဗျာ
။မြန်မာနိုင်ငံမှာရောက်ရှိနေတဲ့ Nippon Foundation ဥက္ကဋ္ဌမြန်မာနိုင်ငံအမျိုးသားပြန်လည်တည်မြဲရေးဆိုင်ရာဂျပန်အစိုးရရဲ့အထူးကိုယ်စားလှယ် Yohei Sasakawa နဲ့စစ်ကောင်စီကောင်းဆောင်ဗိုလ်ချုပ်မူကြီးမင်းအောင်လို့ဘိုလ်ချုပ်မူကြီးမင်းအောင်လိုင်းတို့ဒီကနေ့နေပြီးတော့တမတော်အရေးတာမှာတွေ့ဆုံတယ်လို့စစ်ကောင်စီကသတင်းထုတ်ပြန်ပါတယ်။မစ္စတာဆဆာကာဝါဟာနိုဝင်ဘာ12ရက်တောက်ကြာနေ့ကမြန်မာနိုင်ငံကိုရောက်ရှိလာတာဖြစ်ပြီးဒီကနေ့မှာဘိုလ်ချုပ်မူကြီးမင်းအောင်လိုင်းနဲ့တွေ့ဆုံတာပါ။တွေ့ဆုံချိန်အတွင်းမြန်မာနိုင်ငံရဲ့ဖြစ်ပေါ်ပြောင်းလဲမှုအခြေအနေတွေ၊ငြိမ်းချမ်းရေးလုပ်ငန်းစဉ်ကိစ္စနဲ့ဂျပန်နိုင်ငံကကူညီဆောင်ရွက်ပေးနေတဲ့အခြေအနေတွေကိုဆွေးနွေးခဲ့ကြတယ်လို့ထုတ်ပြန်ချက်မှာပါရှိပါတယ်။ဂျပန်နိုင်ငံကိုပြန်မထွက်ခင်နိုဝင်ဘာ16ရက်နေ့မှာရှန်တိုင်ယနာပါတီ SNL နဲ့ပြည်သူ့ပါတီအပါအဝင်နိုင်ငံရေးပါတီကောင်းဆောင်တို့နဲ့ရန်ကုန်မြို့မှာတွေ့ဆုံမှုရှိပါတယ်။စစ်ကောင်စီကဖမ်းဆီးထားတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်နဲ့တော့မစ္စတာဆဆာကာဝါတွေ့ဆုံခွင့်ရမှာမဟုတ်ပါဘူး။ပြတိနိုင်ငံကလပ်ကောမြို့မှာကျင်းပနေတဲ့ COP26 ဥရုယာတိပြောင်းလဲမှုဆိုင်ရာညီလာခံကိုကနအူးအစီအစဉ်အတိုင်းတောက်ကြနေမှာအဆုံးမတန်နိုင်မဲ့ဒီကနေ့စနေနေ့အထိဆက်ပြီးတော့ကျင်းပနေပါတယ်။ကြောက်မီတွေထောက်လို့အသုံးပြုမှုနဲ့ပတ်သက်လို့သဘောတူညီချက်မရသေးတဲ့အတွက်အခုလိုရက်တိုးဆွေးနွေးကြရတာပါ။သက်ဆိုင်တဲ့နိုင်ငံအားလုံးရဲ့အမြင်တွေကိုနားထောင်ပြီးတော့ဟန်ချက်ညီညီနဲ့စုပေါင်းဆောင်ရွက်နိုင်အောင်လုပ်ကိုင်နေပါတယ်လို့ COP26 ညီလာခံဥက္ကဋ္ဌအလုတ်ရှာမန်ကရဲ့ကြေညာချက်ကိုညီလာခံရဲ့အင်တာနက်ဆာမျက်နှာမှာတောက်ကြနေကဖော်ပြထားပါတယ်။သဘောတူညီချက်မူကြမ်းထွက်တာနဲ့ထုတ်ပြန်မိမယ်လို့လည်းညချက်မှာပြောထားပါတယ် FOA ရဲ့မိခင်အဖွဲ့အစည်းဖြစ်တဲ့ကမ္ဘာသတင်းမီဒီယာဆိုင်ရာ American Agency USAGM ရဲ့အကြီးအကဲဖြစ်ပိုလီစာဆုရသတင်းထောက်သူဦးလည်းဖြစ် FOA ရဲ့ညွန်ကြားရေးမှူးဟောင်းလည်းဖြစ်တဲ့အမနာဘန်နက်ကိုခန္ဓာရေးအမည်တင်သွင်းဖို့သမ္မတဂျိုးဘိုင်ဒန်ကရည်ရွယ်ထားတယ်လို့အင်ဂျီရောကတောက်ကြနေမှာပြောပါတယ်ဒီလိုနာမည်တင်သွင်းခံရတဲ့အတွက်ကျွန်မဂုဏ်ယူပါတယ်လို့ Miss Bennett က FOA ကိုတောက်ကြနေနောက်ပိုင်းမှာပြောပါတယ်ဒီခန္ဓာမှုအတည်ဖြစ်ပြီးဆိုရင်တော့လွတ်လပ်တဲ့သတင်းမီဒီယာရဲ့တန်ဖိုးကိုထိန်းသိမ်းဖော်ပြဖို့ကမ္ဘာသမားမှာအရေးပါပြီးတော့ခက်ခဲတဲ့လုပ်ငန်းတွေကိုတာဝန်ဆောင်လုပ်ကိုင်နေကြတဲ့လုပ်ငန်းအပေါ်မြို့နာမှုအပြည့်ရှိတဲ့သတင်းထောက်တွေအားလုံးနဲ့လက်သွဲဆောင်ရမှာကိုဂုဏ်ယူပါတယ်လို့လည်းပြောပါတယ်
ဆင်းကျင်ချုပ်ကိုနန်းလောင်ကြီးညာပေးခဲ့တာဖြစ်ပါတယ်။ဒီညာအစည်းအဝေးထုတ်လွှင့်ရေးမှုကအလိမ်မာဖြစ်ပြီးတော့စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Bill Andrade နဲ့ Holly Cape Hart တို့ဖြစ်ပါတယ်။ View American အတိုင်းရဲ့စနေနေ့ညပိုင်းမြန်မာဘာသာအစည်းအဝေးတွေကို9:00 နာရီကနေ 10:00 နာရီထိ line မီတာ 19.25 30 နဲ့ line မီတာ 190 တို့ကနေအသံလွှင့်ပေးခဲ့တာဖြစ်ပါတယ်။ view ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်။သောရရှင်ဒီအားလုံးဘေးကင်းလုံခြုံနိုင်ကြပါစေခင်ဗျာ။ကျွန်တော်ရန်နိုင်ပါ
This program has come to you from the Voice of America, Washington.